Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2024အောက်တိုဘာလ2ရက်ဗုဒ္ဓဘူးနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါပြီ။ဒီအစီအစဉ်ကိုဆလောင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတရက်ကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်မှုဖြစ်တာဝန်ယူပေးမှာကျွန်မခင်မျိုးတက်ပါ
။ Israel ကို Iran ဘက်ကဒုံးကျည်ရဲ့အမြောက်အများနဲ့ပစ်ခတ်နေပါပြီ။ Ukraine ကိုပံ့ပိုးပေးရေးဦးစားပေးဖို့ NATO အခြေအကဲတွေကပြောကြားလိုက်ပါတယ်။ယာဂီမုံတိုင်းပေးတဲ့မြန်မာတွေအတွက်ကုလသမဂ္ဂက6ပတ်ငွေဒေါ်လာ၄တန်ရထားလိုက်ပါတယ်။
ဒီလိုထိတ်တဲရောက်တဲ့ရင်တွေအပြီးမှာတော့တကောင်ရှင်ကောက်ယူနေတဲ့အခြေအနေနဲ့သခိုင်းတိုင်းဗုဒ္ဓဒလင်နဲ့ကောလင်းဘက်ကတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေအပြင်မြောက်ရီဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုကြားကြရမှာပါအပတ်စဉ်စီစဉ်တွေထဲမှာတော့မြေကြီးဩဇာယူကရိန်းနဲ့မြန်မာနှိုင်းရှင်တဲ့အခြေအနေအမေရိကန်နိုင်ငံရေးနဲ့ဖြီးသွားအစီအစဉ်တွေကိုရှုစားနားဆင်ကြရမှာဖြစ်ပါတယ်အခုတော့ထိတ်တဲရောက်တဲ့ရင်တွေကိုဦးတင်မောင်တန်းကတင်ပြပေးပါမယ်
အောက်တိုဘာလ10ရက်နေ့မှာအီရန်ကအစ္စရေးကိုမစိုင်းဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်ခဲ့တဲ့အတွက်အစ္စရေးနဲ့အီရန်ရဲ့ဒေသအတွင်းမဟာမိတ်တွေကြားဖြစ်ပွားနေတဲ့တတိကြပဋိပက္ခကိုပုံပြီးကြီးမားလာစေပါတယ်။အီရန်ကဒေသစံတော်ချုပ်အင်္ဂါနေ့ညနေ9နာရီခွဲကနေစတင်ပြီးနာယူဝဲနီဘာအဆက်မပြတ်ပစ်ခတ်ခဲ့တာဖြစ်ပြီးမစိုင်းဒုံးကျည်180လောက်ပစ်ခတ်ခဲ့တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အီရန်အစိုးရသတင်းဌာန IRNA ကသူ့ Telegram လူမှုကွန်ရက်ကနေမစိုင်းဒုံးကျည်တွေနဲ့တိုက်ခိုက်နေတဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒါပြင်ပါလက်စတိုင်းကဟာမတ်ကောင်းဆောင်အစ်စပေးဟာဒီယာကိုဂျူလိုင်လတုန်းကတီရမာလှုပ်ကြံခဲ့တာနဲ့အစ္စရေးရဲ့မကြခင်ရက်တွေအတွင်းတိုက်ခိုက်မှုကကြောင့်လန်ဘလွန်ကဟက်စ်ဘိုလာကောင်းဆောင်နဲ့အီရန်တော်လှန်ရေးအဆောင်တပ်က IRGC တပ်မှုတွေဆုံးရတာတွေအတွက်အစ္စရေးလုံခြုံရေးနဲ့ထောက်လှမ်းရေးပစ်မှတ်တွေကိုအီရန်ရဲ့ထိပ်တန်းတပ်ဖွဲ့ IRGC ကတိုက်ခိုက်တာဖြစ်ကြောင်းနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစ္စရေးစစ်ဘက်ကတော့အခုလိုအီရန်ကအစ္စရေးမြောက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသတွေကိုမစိုက်တုံးကြီးနဲ့ပစ်ခတ်မှုကြောင့်အရသာ၁၀တန်းလောက်အန္တရာယ်ရှိနေတယ်လို့ပြောပါတယ်စစ်တပ်ကနေရတဲ့ယူကရိန်းကိုပံ့ပိုးပေးဖို့ကိစ္စဟာထိတ်တန့်ဦးစားပေးဖြစ်ပြီးမြောက်အတ္တန်တိတ်စီရင်မဟာမိတ်ဖွဲ့ NATO ရဲ့အင်အားအကြီးဆုံးဖွဲ့ဝင်ဖြစ်တဲ့အမေရိကန်နိုင်ငံမှာဘယ်ဆိုရပဲတက်လာလာလက်တွဲဆောင်ရွက်မှာဖြစ်တဲ့အကြောင်း NATO အတွင်းမှူးချုပ်သစ် Mark Rutte ကကတိပေးလိုက်ပါတယ်ယူကရိန်းနိုင်ငံမှာခိုင်မာတဲ့လွတ်လပ်ရေးမရှိရင်ဥရောပဒေသရဲ့ဘေးအန္တရာယ်လုံခြုံမှုဟာတားရှိခံမှာမဟုတ်ဘူးလို့ NATO အတွင်းမှူးချုပ်သစ် Mark Rutte ကသူ့ရဲ့ပထမအမှုဆုံးမင်ကွန်းမှာပြောကြားခဲ့တာပါ။ဒါအပြင်2008ခုတုန်းက NATO အဖွဲ့ခေါင်းဆောင်တွေကတိထားခဲ့တဲ့အတိုင်းယူကရိန်းကို NATO မှာအဖွဲ့မှာလက်ခံဖို့အတွက်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ယူကရိန်းအတွက်ထောက်ပံ့ကူညီရမယ့်စရိတ်ထက်ရုရှားသမ္မတဗလာဒီမာပူတင်လှုပ်တဲ့ပြဖွင့်ပြလိုက်ရင်ပိဆက်ရမှာကပိုပြီးကြီးမားတယ်လို့သတင်းတောက်တွေကိုပြောသွားပါတယ်။သူအနေနဲ့ကဘာတလောမှာမိတ်ဆွေတိုးအောင်လုပ်မှာဖြစ်တဲ့အပြင်ကာကွယ်ရေးအသုံးစရိတ်ကိုလည်းတိုးမြင့်သုံးဆွဲဖို့ရှိတယ်လို့မတ်ကပြောပါတယ်။နေတော့အဖွဲ့ရဲ့အတွေ့အမှုချုပ်ယွန်စတွန်ဒေါ်ဘတ်ထွက်ထွက်ခဲ့တဲ့အောက်တိုဘာ10ရက်အင်္ဂါနေ့ကစပြီးမတ်လူဒါကအတွေ့အမှုချုပ်တာဝန်ကိုယူခဲ့တာပါ။ဒီမိုကရက်တစ်ပါတီရဲ့ဒုတိယသမ္မတလောက်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်နဲ့ရီပပ်ဘလီကန်ပါတီရဲ့ဒုတိယသမ္မတလောက်အထက်လွှတ်တော်အမတ်ဂျေရီဗန်ဆိုဟာလာမယ့်နိုင်ငံပိုင်အတွက်စကားဆစ်ထိုးကြမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းလေးပတ်ကျော်ပဲလိုတော့တဲ့အောက်တိုဘာ10ရက်နေ့မှာဒုတိယသမ္မတလောင်းတစ်ယောက်ဟာနယူးယောက်က CBS သတင်းဌာနမှာအမေရိကန်စံတော်ချိန်ည9နာရီကနေ10နာရီခွဲထိမိနစ်60ကြာစကားစစ်ထိုးမှဖြစ်ပါတယ်။ CBS Editor တူဖြစ်တဲ့ Nora O'Donnell နဲ့ CBS တိုင်းကြားရေးသတင်းဌာနတာဝန်က Margaret Bardenno ကအစီအစဉ်ကိုတာဝန်ယူမေးမြန်းကြမှာပါ။သမ္မတလောင်းတွေဖြစ်ကြတဲ့ဒုတိယသမ္မတကင်မရာ Harrison သမ္မတဟောင်းဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့လတည်းဟာစကားစစ်ထိုးပွဲကျင်းပခဲ့ပါသေးတယ်။တနင်္ဂနွေလုံးအတိုက်အတာနဲ့ကြောက်ယူထားတဲ့သဘောထားစစ်တမ်းတွေအရဒုတိယသမ္မတဟဲရစ်ကသမ္မတဟောင်းထရမ့်ရဲ့အနည်းငယ်အသာစီရနေပေမဲ့ပြိုင်ဆိုင်မှုပြင်းထန်တဲ့ပြည်နယ်တွေမှာတော့အကျိတ်နဲ့ဖြစ်နေပြီးဘယ်သူအသာရမယ်ဆိုတာမသိမချဖြစ်နေပါတယ်။ဒီစကားစစ်ထိုးပွဲကို VOA ကတပြိုင်တည်းထုတ်လွှင့်မှဖြစ်ပြီးမနေ့ခင်းအစီအစဉ်တွေအပြီးမှာဆက်လက်ကြည့်ရှုနားဆင်နိုင်ပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြောဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Thaicom 6 Julie Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ View ရဲ့ရုပ်သံတရင်တွေကိုဗိုလ်ဒူးနေမြန်ခင်အတွက်ဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရေကြီးရေရှမ်းမှုတန်ခါနေရသူတွေအတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေး UNOCHA ကဘိုးအရေးပေါ်အခြေအနေတုံ့ပြန်ရေးရမုံငွေတဲကနေဒေါ်လာ၄သန်းချထားပေးမယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီရမုံငွေကို UNOCHA အရေးပေါ်ကူညီရေးဆိုင်ရာယာယီတာဝန်က Joyce Amsuya ကချထားပေးတာဖြစ်ပြီးမြန်မာနိုင်ငံအတွက်ရေပေးတံအကြီးအကျယ်ခံခဲ့ရတဲ့ပဲခူးမန္တလေးတိုင်းပြည်ရင်နဲ့ရှမ်းပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးမှာအထောက်အကူဖြစ်စေမယ်လို့အတွင်းမှုချုပ်ရုပ်ပြောခွင့်ရစတီဖန်ဒူဂျာရီကာအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်စက်တင်ဘာလ9ရက်တိုက်ခိုက်ခဲ့တဲ့ရာဂီတိုင်ဖုန်းမုန်တိုင်းနောက်ဆက်တွဲရေပိတာခါသူတွေအတွက်ဆန္ဒရေးခါတောက်ရေးတက်တကိုးရေးတန့်ရှင်းနဲ့ကျန်းမာရေးဆရာကိစ္စတွေအပြင်အမိုးကနဲ့တခြားလိုအပ်တဲ့ကာကွယ်မှုတွေအတွက်အကူအညီပေးမှာပါ UNO ချာကနောက်ဆုံးထုတ်ပြန်ချက်အရရာဂီမုန်တိုင်းနောက်ဆက်တွဲရေကြီးရေရှမ်းမှုကြောင့်မြန်မာနိုင်ငံမြို့နယ်ပေါင်း330မှာလူပေါင်း1.3 ဝန်းကျင်ရေလွှမ်းမိုးတဲ့ဒဏ်ခံနေကြရတယ်လို့တိတ်ဆုံးသူ260ကျော်ရှိပြီးအနည်းဆုံးလူတရာကျော်ပျောက်ဆုံးနေတယ်လို့ပြောပါတယ်။ဂျပန်နိုင်ငံဒုတိယဘာစစ်ကာလဒုက္ခထက်ဒေသတွင်းလုံခြုံရေးဆိုင်ရာအဆိုးအဝါဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဂျပန်ဝန်ကြီးချုပ်တရှီဂေရူအီရှိဘကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘလို့ချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုတော့အောက်တိုဘာလ1ရက်အင်္ဂါနေ့ကဝန်ကြီးချုပ်အဖြစ်လွှတ်တော်မှာအတည်ပြုပြီးပထမဦးဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြီးမပြောခဲ့ပါဘူး။အသက်68ရှိပြီဖြစ်တဲ့ဝန်ကြီးချုပ်တိရှိဘဟာအရင်ကကာကွယ်ဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူပါဒေသတွင်းတရုတ်ရဲ့စစ်ရေးအင်အားမြင့်တင်မှုနဲ့မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေတခြားလုံခြုံရေးဆရာချင်းချောက်မှုတွေကိုတုံ့ပြန်မှုအတွက်အာဆီယံနေတိုးအဖွဲ့တစ်ခုဖွဲ့ဖို့တောင်းဆိုခဲ့သူလည်းဖြစ်ပါတယ်ဂျပန်အမေရိကမဟာမိတ်ဖြစ်တည်မှုပေါ်မှာအခြေတည်ပြီးအယူဆတူတဲ့နိုင်ငံတွေမိတ်ဆွေတွေရဲ့အတိုင်းဝိုင်းကိုချက်ထွင်ပြီးတန်တမာရင်းတဲ့ကာကွယ်လှုပ်ဆောင်မှုတွေကနေဂျပန်နဲ့ဒေသတစ်ခုလုံးငြိမ်းချအောင်လုပ်မယ်လို့ဝန်ကြီးချုပ်တစ်ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်စိုက်ဘာလုံခြုံရေးကိုဦးစားပေးမယ်အပြင်ပြည်ပရောက်နေတဲ့ဂျပန်နိုင်ငံသားတွေလုံခြုံဖို့နဲ့ဂျပန်စစ်တပ်တပ်သားတွေစုဆောင်မယ်လို့လည်းပြောပါတယ်။ဒီဘောနိုင်ငံမှာတော့တောက်ကြတဲ့စနေနေ့ရက်ဆက်ပြီးမကြုံစဘူးမုံတိုင်းမုတ်တုံမူတဲထန်စွာရွာသွန်းခဲ့တဲ့အတွက်အခုချိန်ထိရေကြီးရေရှမ်းမှုနဲ့မြေပြုံမှုဒဏ်တွေကြောင့်သေဆုံးရသူ100ကျော်နေပြီလို့ကဲဆက်ကူညီရေးအဖွဲ့တွေကအင်္ဂါနေ့မှာပြောပါတယ်။ရာသီဥတုကနည်းနည်းပြန်ကောင်းလာတဲ့အတွက်ရေလွှမ်းခါရပြီးမြေပြုံမှုကြောင့်ပိတ်နေတဲ့အဝေးပြေးလမ်းမကြီးမှာရှင်းလင်းရေးတွေလှုပ်လာနိုင်ပြီဖြစ်ပါတယ်။နီပေါ်ရဲ့အကြီးဆုံးပွဲတော်ဖြစ်တဲ့ဒါစိန်ပွဲတော်ဟာကြာသပတေးနေ့မှာစတင်မှာဖြစ်ပြီးမိသားစုအများအပြားပွဲတော်အတွက်အတူနွဲကြဖို့အိမ်ပြန်နေကြချိန်မှာအခုလိုရေပေးကြုံရတာပါ။နီပေါ်ဆိုတာကတော့ရေကြီးမြေပြိုမှုတွေကြောင့်နေအိမ်ဆုံးရှုံးရသူတွေကိုဦးစားပေးပြီးကူညီမှာဖြစ်ကြောင်းပြောပါတယ်။အင်္ဂါနေ့အထိဆိုသေဆုံးရသူက218ယောက်ရှိနေပြီဖြစ်ပြီးဒဏ်ရသူက143ယောက်ရှိတယ်လို့နီပေါ်ရဲကပြောပါတယ်။ပျောက်ဆုံးနေသူက28ယောက်ရှိနေပြီးအခုထိဆက်လက်ရှာဖွေနေဆဲပဲလို့လည်းဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကတက်ရောက်နေတဲ့နီပေါ်ဝန်ကြီးချုပ်ကလည်းတနင်္လာနေ့နေ့လည်းမှနီပေါ်ကိုပြန်လာပြီးအရေးပေါ်ကက်ပတန်စီဝေးခေါ်ယူခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုဥတင်မောင်တန်းကကြီးညာပေးခဲ့တာပါအခုတော့အမေရိကန်သမ္မတရွေးကောက်ပွဲအထူးအစီအစဉ်တင်ဆက်မှာနဲ့ပတ်သက်ပြီးတော့အတိပေးပါရစေအမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလတွင်ကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်ပါတီနဲ့ရီပက်ဘလစ်ကန်ပါတီတို့သမ္မတလောင်း2ဦးစကားဆစ်ထိုးပွဲကိုအခုမနက်ခင်းအစီအစဉ်ပြီးပြီးချင်းမှာပဲဆက်ပြီးတင်ဆက်ပေးသွားမှာပါ CBS ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ဒီစကားဆစ်ထိုးပွဲကို VOA မြန်မာပိုင်းလူမှုမင်းဆွေရုပ်သံလှိုင်းနဲ့VOA website ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်အဖြစ်မြန်မာစံတော်ချိန်အောက်တိုဘာ2ရက်ဗုဒ္ဓဘူးမနက်9နာရီအမေရိကန်ရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့ည8နာရီခွဲကစပြီး3နာရီကြာထုတ်လွှင့်မယ့်ဒီအထူးအစီအစဉ်မှာ Democratic သမ္မတလောင်း Tim Walz နဲ့ Republican Duke သမ္မတလောင်း J.D. Vance တို့ရဲ့စကားဆစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားဖို့ရှိပါတယ်။စောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဆက်လက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းနဲ့မြောက်ရီဘက်ကစီးအခြေအနေတွေကိုမတင်ပြခင်မှာအခု မြန်မာနိုင်ငံတွင်၎င်းရှင်းကောက်ယူနေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါရစေ။ပြည်သူတွေချားမှာလုံခြုံရေးဆိုင်ရာစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေမြင့်တက်လာနေချိန်မှာပဲစစ်ကောင်စီက၎င်းရှင်းကိုအောက်တိုဘာ၁ရက်မနေ့ပိုင်းကစပြီးတော့ကောက်ယူခဲ့တာပါ။ဒါကို၁၅ရက်ကြာကောက်ယူမှလည်းဖြစ်ပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုတော့ကိုဇော်မူကျော်ကပြောပြပေးမှာပါ။
စစ်ကောင်စီကတကောင်စင်းကောက်ယူရာမှာကိုရေးအထက်အလက်ကိုကိုွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအပြင်ပြပရွှေပြောင်းသွာလာမှုရှိမရှိလျှက်စစ်မီတာ3ဆွဲမှုအင်တာ3ဆွဲမှုကောက်သုံးရရရှိမှုစတဲ့အထက်အလက်တွေအပါအဝင်မေကွန်အခု90နီးပါးမေးမြန်းပြီးကောက်ယူမှာဖြစ်ပါတယ်တကောင်စင်းရဲ့ကောက်ယူရာမှာရဲနဲ့စစ်တပ်လုံခြုံရေးအဆောင်အချက်တင်နဲ့လာရောက်ကောက်ယူတာဖြစ်ပါတယ်မန္တလေးတိုင်းပြင်ဦးလင်ဒေသခံတဦးကအခုလိုပြောပါတယ
်ဒီမှာရှိတဲ့လူကိုမေးတယ်မေးပြီးတော့အသက်ရွယ်မေးတယ်ဘာတွေလုပ်လဲမေးတယ်နိုင်ငံခြားထွက်ရင်ထွက်တဲ့လျောက်ဘယ်နေရာထွက်သွားတယ်ဘယ်နိုင်ငံလဲဆိုတာနေတယ်ဘာတက်ကစားတက်နေရလဲမေးတယ်နောက်ပြီးတော့အခုရှိနေတဲ့လူကဟိုမျက်စိကောင်းမကောင်းနားကောင်းမကောင်းအဲ့ဒါနှစ်ချက်ကအဓိကထားမေးတယ်သူကစစ်မှုထမ်းဖို့အတွက်ပါပါတယ်အိမ်ရဲ့အနေထားမေးတယ်ဘာဘာလောက်ကိုင်းစားတော့တယ်ဆိုတာမေးတယ်ပြီးတော့အလုံးအလုံးရှိသလားအဲမေးတယ်အကုန်လုံး
အဲတကောင်စင်းရင်ကိုတော့ဒီဇင်ဘာလ31ရက်နေ့မှာထုတ်ပြန်မယ်လို့လဝကတကောင်စင်းရင်ကောက်ယူရေးဌာနကွဲညွှန်ကြားရေးမှူးဦးကျော်ရင်ဦးက VOA ကိုပြောဆိုခဲ့ပါတယ်တကောင်စင်းရင်ကောက်ယူရာမှာကွန်ပျူတာအစစ်စတန့်ပာစနယ်အင်တာကိုအသုံးပြုမှာဖြစ်ပြီးနေပြည်တော်ရုံးချုပ်ကွန်ပျူတာအချက်အလက်သိမ်းဆည်းရေးစနစ်ဆာဗာရဲကိုဓာတ်ရိုက်ပို့မှာဖြစ်တယ်လို့စစ်ကောင်စီကပြောထားပါတယ်မိသားစုဝင်တဦးချင်းကိုမေကွန်ပေါင်း80နီးပါးမေးမြန်းပြီးအချက်အလက်ရယူမှာဖြစ်ပါတယ်အသင်းအဖွဲ့တွေဂေဟာတွေနဲ့အချင်းဦးစီးမှာတော့မေးမဲ့မေကွန်ပေါင်းအခု20နီးပါးရှိပါတယ်ကျန်းငွေတန်ပေါင်း 5,600 ကျော်အကုန်ကြကန်ကောက်ယူမှာဖြစ်တယ်လို့စစ်ကောင်စီက VOA ကိုပြောဆိုထားပါတယ်ရန်ကုန်မြို့မှာတော့တချို့နေရာတွေမှာစတင်ကောက်ယူတာတွေရှိပေမဲ့တချို့နေရာတွေမှာတော့စတင်ခြင်းမရှိသေးပါဘူးတောင်ကလာ10ရောက်ွက်ဒေသခံတဦးကမနေ့ကသူတို့ရက်ွက်ဘက်ကအခြေအနေကိုအခုလိုပြောပါတယ
်။ဒါတယ်လေမနေ့တုန်းကဆယ်ရက်ွက်မှာရှေးတွေရောဘာတွေရောအများကြီးပဲရောက်လာပြီးတော့ဟေးသကောင်အောက်မှာသကောင်စင်းကောက်ကြတာလေရက်ွက်ထဲမှာပတ်နေရှေးတွေရောဘာတွေရောနည်းနည်းတော့မဟုတ်ဘူး။ဒါပေမဲ့ငါတို့အိမ်တော့မရောက်လာဘူး။ဒီနောက်ပြီးလမ်းမှာရှေးတွေအများကြီးပဲ
။ရေကြီးတဲ့နေရာအများစုမှာတော့ဒီကနေ့အထိသကောင်စင်းစတင်ကောက်ယူနိုင်တာမတွေ့ရသေးပါဘူး။အကြောင်းအမျိုးမျိုးကြောင့်ပြပရောက်နေတဲ့သူတွေကိုသက်ဆိုင်ရာနိုင်ငံတွေမှာစရင်ကောက်ယူမယ်လို့စစ်ကောင်စီကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတန်းနဲ့ချီရှိပါတယ်။ကုလသမဂ္ဂကတော့ 1.6 တန်းကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။တကောင်စရင်ကောက်တဲ့အစီအစဉ်မှာဝင်တိုင်းအင်အား 4,200 အသုံးပြုထားပြီးစားစည်းအပါအဝင်နေကြာခအဖြစ်တရက်ကိုကျန်ငွေ 1,800 ပေးမယ်လို့စစ်ကောင်စီကပြောဆိုထားပါတယ်။တနင်္လာရီတိုင်းဒဝယ်မြို့မှာသကောင်စင်းရဲ့ကောက်ယူဖို့ပြင်ဆင်နေတာတွေရှိပေမဲ့တိုက်ပွဲတွေပြင်းထန်နေပြီးစစ်ပေးဒုက္ခသည်တွေများပြားနေတဲ့အတွက်တနင်္လာရီတိုင်းတစ်ခုလုံးအတိုင်းအတာနဲ့တော့သကောင်စင်းရဲ့ကောက်ယူတာမအောင်မြင်လောက်ဘူးလို့ဒေသခံတွေကပြောဆိုပါတယ်။2013ခုနှစ်သကောင်စင်းဥပဒေအရကောက်ယူရရှိတဲ့အချက်အလက်တွေကိုအရေးယူတဲ့ကိစ္စတွေအပါအဝင်အခြားနေရာတွေမှာအသုံးပြုခွင့်မရှိဘူးလို့ပြဋ္ဌာန်းထားကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပေမဲ့ပြည်သူတွေထဲမှာတော့စိုးရိမ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကိုအတိုက်အခံတွေကစန့်ကျင်ထားပြီးစစ်မှုမထမ်းမနေရဥပဒေနဲ့အာဓမစစ်သားစုဆောင်တာအကြမ်းဖက်ပုံမှန်တွေနဲ့ထင်သလိုဖမ်းဆီးတာ CDM ဝန်ထမ်းတွေအတွက်စိုးရိမ်တာတွေကြောင်းအခုလိုတရင်တဆင်းမိသားစုနဲ့ပတ်သက်တဲ့သတင်းအချက်အလက်ရယူတဲ့တကောင်စင်းရဲ့ကောက်ယူမှုအပေါ်စိုးရိမ်နေကြတာလို့ဒေသခံတွေက VOA ကိုပြောဆိုခဲ့ပါတယ
်။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါလာပြီးပြည့်စုံကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တကောင်ရှင်းကောက်ယူရာနဲ့ပတ်သက်ပြီးတော့ကိုစော်မိုးကျော်ကတင်ပြပေးခဲ့တာပါအခုတော့မြောက်ဝတီဘက်ကတိုက်ပွဲတွေအခြေအနေကိုမကြည့်ခင်သကိုင်းတိုင်းဘက်ကအခြေအနေကိုကြည့်ကြအောင်ပါဘူးတလင်းမြို့ Kuro Yesakangani Twalare Sita Sitango, Kagwe Puwan Taporiga, Takai Kedre, Tesum Pansi Yamirare Shielu, Kagwe Taporiga, Biobare, Calling you a Nope Chamale, Sitaga, Bonje de Dre, a Yatari, Tesum Kiabare, Sagain Tainega, Taiburine, Lidon Takai Kare, Chinirigo, Kunyawi Anga, Biopia Bimaba.
Sagain Tain Budilemu, Kuro Yesakangani, Budilin Yubego Twalade, in Artiajo, Shide, Sita Sijongo, Sadema Dongema, Kawebu on Tapuriga, Takekelo, Sidabaga, the song Pansi Yamidari, Shigeraba, Monte Sanai Jogani, Lina Joja, Tapuetwin, Sidabaga, the Jongani, Picadari, Shigereti, Tapuri, Pientangelo, Kawe Tapuin, the Bagat, Yovari, Tapuema Pangwine, 96 Soldier Tapuega, 2 Si Taunga, Kunyanga Kulu, Yovari.
အခုရန်နေပြီးတော့အခုအမှအဘူးတိမန်သူတို့ကြောင်ပြန်ခောက်တယ်ပေါ့နော်အပြန်ခောက်တဲ့အချိန်မှာကျွန်တော်တို့အနေနဲ့ဒီနေ့ကတော့လိုင်းတက်ဖွဲ့ရင်းနဲ့ကျွန်တော်တို့ဟိုပူးပေါင်းပြီးတော့တက်ဖွဲ့ဖြစ်တဲ့ရှိခဲ့တယ်လို့ကျွန်တော်ပြောအောင်ပါပေါ့ဆန္ဒနိုင်ခွဲလောက်ကနေပြီးတော့ကျွန်တော်တက်ဖွဲ့ကြာမြင့်ခြေခဲ့တယ်လို့ပြောလို့ရတယ်ဒီလိုတက်ဖွဲ့ဖြစ်နေတဲ့အချိန်ကြောတွ ုပ်လို့ရပါတော့ဒီကောင်တွေခိတိုက်ပြေဆုံးမှုကအာလူ့ရေးဝန်ကြီးတော်ရှိရယ်ပြီးတော့အာကျွန်တော်အနေနဲ့အရှင်ဖမ်းမိရာဆိုလို့ရှိရင်ကျွန်တော်တို့ဟိုပါတော့50ဝန်းကျင်လောက်ရှိမယ်လို့ကျွန်တော်အနေနဲ့ခန့်မှန်းလို့ရပါတယ်
တပ်ပွဲအတွင်းတည်ဆုံတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတရားအတည်မပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါအပြင်လက်နက်တွေသိမ်းဆည်းရမိတာတွေလည်းရှိပြီးစည်ရင်ပြုစုနေရတဲ့အတွက်အတိအကျမသိရှိရသေးဘူးလို့ပြောပါတယ်။အခုတက်ခတ်ခံရတဲ့စစ်တပ်စစ်ကြောင်းဟာစက်တင်ဘာ20ရက်ကကူရော်ရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကူပေးဖို့ဘူးတလင်မျိုးကနေထွက်ခွာလာတဲ့စစ်ကြောင်းဖြစ်ပြီးကူရော်ကနေဘူတလင်မျိုးကိုပြန်အထွက်မှာကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်လိုက်တာဖြစ်ပါတယ်။ကူရော်ရဲစခန်းဟာစီရေးပြူဟာအချက်ချာကြတဲ့စခန်းတစ်ခုဖြစ်ပြီးအနောက်မြောက်တိုင်းစစ်ဌာနချုပ်အနီးမှာရှိပြီးတော့နမခရဲ့ကာကင်းစခန်းတစ်ခုဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။စခန်းတိုင်းတဲကကောလင်းမျိုးအနောက်ဘက်ခြမ်းအုတ်ကန်ကြီးရွာကိုစက်တင်ဘာ30မွန်းတဲ့ချိန်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာတည်ဆုံးနာတွေရှိပြီးနေအိမ်တွေလည်းပျက်စီးခဲ့ရပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သူမှပြည်သူတို့ကွန်လင်းအဖွဲ့ကတောင်းဝန်ရှိသူကိုသဲကြီးကအခုလိုပြောပါတယ
်။လေကြောင်းတိုက်ခိုက်မှုကနေ့လယ်12နာရီဝန်းကျင်မှာပေါ့နော်။မိထီလာတဲ့ဂျက်ဖိုက်တာနစီကနေအကြောင်းမဲ့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်သွားတာဖြစ်ပါတယ်။အခင်းဖြစ်တဲ့နေရာမှာနေချုံမီလောင်ပျက်စီးတာရယ်ဒီဘုံကြောင်ပြည့်စည်သွားတာရဲ့တိကျတည်ဆုံးမှုတွေရှိပါတယ်ဗျဟုတ်အရသာပြည်သူတွေရှိတဲ့နေရာကိုရွေကျဲရှိရှိကိုဒီလေကြောင်တိုက်ခိုက်မှုပြုလုပ်သွားတာပ
ါလေကြောင်တိုက်ခိုက်တာတွေကြောင့်တည်ဆုံးသူ9ဦးထိရှိပြီးနေရာပါတင်ပွဲချင်းပြီး4ဦးတည်ဆုံးခဲ့ကပြင်းထန်ဒဏ်ရာရရှိသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်နောက်ထပ်တိုက်ခိုက်ခံရတာတွေရှိလာနိုင်တာကြောင့်လေကြောင်တိုက်ခိုက်ခံရတဲ့အုတ်ကန်ကျေးရွာအပြင်အနီးအနားကကျေးရွာတွေကဒေသခံတွေပေးလို့ရကိုတင်းချောင်နေကြရပါတယ်။တော်လိုင်းရေးအဖွဲ့အစည်းတွေကစစ်တပ်ရဲ့အရသာပြည်သူတွေအပေါ်လေကြောင်းတိုက်ခိုက်တာတွေကိုအေးအေးယူဆောင်ရွက်ပေးဖို့တောင်းဆိုတာတွေအပြင်နိုင်ငံတကာကလည်းလေရင်စီနဲ့လက်နက်တင်သွင်းတာတွေကိုမလုပ်ဖို့တောင်းဆိုနေကြမှာပဲ။စစ်တပ်ဘက်ကမြန်မာနိုင်ငံတဟွန်းလေကြောင်းတိုက်ခိုက်တာတွေစတိုက်ပြုလုပ်နေတာတွေလည်းဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းဘက်ကအစီအချင်းတွေကိုကိုညံဝင်းအောင်ပြောပြခဲ့တာပါ။အခုတော့ကရင်ပြည်နယ်မြောက်ရီခရိုင်တဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလက်မျောက်ရေးတပ်တွေတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပြောပြပေးပါမယ်။စစ်ကောင်စီကလေကြောင်းကာရောလက်နက်ကြီးတွေနဲ့ပါတိုက်ခိုက်တဲ့အတွက်စာတင်ကြောင်းပျက်စီးသွားပေမဲ့ခလေးတွေကိုတော့ထိခိုက်တာမရှိဘူးလို့ဒေသခံတူကလည်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာပါ။
ကရင်ပြည်နယ်မြောက်ရီခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တွေတိုက်ပွဲပြင်းထန်နေတာကြောင့်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုလည်းဇက်တိုက်လုပ်နေတာပါ။အောက်တိုဘာလ၁ရက်နေ့ကတော့မြောက်ရီခရိုင်ဖလူကြီးကျေးရွာကစာတင်ကြောင်းကိုလက်နက်ကြီးကျရောက်ပောက်ကွဲခဲ့တယ်ဆိုပြီးဒုက္ခသည်အရေးလှုပ်ဆောင်နေသူတဦးက VOA ကိုပြောပါတယ်။အဲ
့မှာကလည်းနေ့လယ်ကလက်နက်ကြီးကျတယ်ဖလူကြီးရွာကိုတလုံးအဲ့တကြီးကြတော့ ไอ้สัตว์เจ้าอ่ะคลีนี่ดูอกอลงเปลี่ยนหลบไปแล้วเปลี่ยนหลบไปแล้วมานอกตรงถัดจ้ะล่ะจ้องแก่เลยตัวนี้คลีนี่ก็ตรงเปลี่ยนหลบไปอธิไกรก็ไม่ใช่จ้องแล้วเป็ดสีตัวอ่ะบ่สัตว์เจ้าเลยเอาว่าบ่โหสัตว์เจ้าหมดจ้ะล่ะอะมาจ้องอโมดิบ่นอกไปจ้องได้อ่ะดิที่กูบลวินเนี่ยนี่ก็อกอลงโหตีว่ะล่ะบ่
ကလေးတွေကိုကြောင်းကနေပြန်လှုပ်ပြီးမိနစ်ပိုင်းအကြာမှာပဲကြောင်းကိုလက်နဲ့ကြီးကြက်ရောက်ပောက်ကွဲခဲ့ပါတယ်။စာတင်ကြောင်းဟာကလေး190လောက်စာတင်ကြားနေတဲ့ကြောင်းဖြစ်ပါတယ်။အဲ့ဒီနေရာဟာဖလူလေးဒုက္ခတဲ့စခန်းနဲ့လည်းနှီးပြီးစစ်ကောင်စီဘက်ကအဲ့ဒီရွာတွေဘက်ကို၃ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်နေတယ်လို့လည်းဆိုပါတယ်။အဲ
့ဒီဖလူကြီးပြီးလို့ရှိရင်ဖလူလေးရွာအဲ့ဒီဖလူလေးရွာအလယ်လောက်မှာတော့ဒုက္ခစခန်းရှိတယ်ဒီကြောင်လည်း၃ရက်ရှိပြီအဲ့ဒီဟိုမနေ့ရက်ဆိုကျွန်တော်အဲ့ဘက်နာရောက်တယ်လေအကျယ်ကြီးပဲဒီနှစ်ပြည့်နဲ့ဟိုကသူတို့လိုက်ကြည့်ရတယ်က
စစ်ကောင်စီဘက်ကမြောက်ရီတိုက်ပွဲအခြေအနေကိုတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းထားတဲ့အဖွဲ့တွေကစစ်ကောင်စီတပ်တွေလက်နက်ကြီးနဲ့ပစ်ခတ်နေတဲ့ဆွေတော်ကောင်အမြောက်တပ်စခန်းကိုသိမ်းယူဖို့အပြင်းထန်ထိုးစစ်ဆင်နေတယ်လို့စစ်ကောင်စီဘက်ကလည်းအဲ့ဒီစခန်းမကျသွားရေးအတွက်လေကြောင်းတိုက်ခတ်မှုတွေကို၃ရက်ဆက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်။
ဒီ OA season တွေကို radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ VOA American ရဲ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြရတာပါ။အခုတော့ American သမ္မတရွေးကောက်ပွဲသတင်းတစ်ခုကိုပြောပြပေးပါမယ်။ American သမ္မတရွေးကောက်ပွဲမှာအရေးကြီးတဲ့လူမှုကြီးကြပ်ရေးမူဝါဒအကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်။ American သမ္မတလောင်းနှစ်ယောက်ကြားမှာချင်းကပြောဆိုမှုတွေမတူသလိုသမရဖြစ်လာတဲ့အသူပေါ်မှာမူတည်ပြီးတော့ပုံစံမတူတဲ့တင်းကြပ်မှုတွေကြုံရလာနိုင်တယ်လို့ American ပြည်တော်စုမှာဥပဒေပညာကိုလေ့လာနေတဲ့ကျောင်းသားတဦးလည်းဖြစ် American နိုင်ငံမှာအချစ်ချနေထိုင်လို့တဲ့မြန်မာတွေအတွက်ဥပဒေအထောက်အကူပြုဖွဲ့ USIRD ကိုဦးဆောင်တည်ထောင်ထားသူလည်းဖြစ်တဲ့ကိုရင်းရင်မြင့်မော်ကပြောပါတယ် Mark Kimchu ထဲကဆက်သွယ်မေးမြန်းထားပါတယ်
မင်္ဂလာပါကိုရရင်မြင့်မို့ view ရတဲ့အချိန်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
့်မင်္ဂလာပါမှကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကိုရရင်မြင့်မို့ကအခုဆိုလို့ရှင်ဒါဥရေရေးရလေးလာနေတဲ့ចောင်းသားတယောက်လေးဖြစ်တယ်တစ်ချိန်ထဲမှာလည်းဒါဟိုမြန်မာနိုင်ငံကနေပြီးတော့မှဒီအမေရိကန်ပြည်တော်စုမှာအခြေချဖို့ခိုးလုံဖို့အကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့သူတွေကိုလည်းဥရေရေးရရင်မှာသူကုညီထောက်ကူနေတဲ့အဖွဲ့အစည်းကိုလည်းထောင်ထားတဲ့သူလည်းဖြစ်တဲ့အခါကျတော့လေလက်ရှိအခုဒီအမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲရတယ်မကြခင်ကျင်းပတော့မယ်ဒီရွေးကောက်ပွဲကျင်းပတဲ့အခါမှာလည်းအဓိကအကြောင်းအရာတစ်ခုဖြစ်နေတာကဒါလူဝင်မှုကြီးကြပ်ရေးကိစ္စပေါ့နော်ဘူကမလာဟဲရစ်ကလည်းဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့သူဘာတွေကင်တွယ်သွားမယ်ဆိုတာတွေပြောထားတာတွေတော့ရှိပါတယ်ဒါပေမဲ့အကယ်၍များကမလာဟဲရစ်ဒါဒီသမ္မတဖြစ်လာခဲ့မယ်ဆိုရင်လက်ရှိဒီဒီမိုကရက်တစ်သမ္မတဖြစ်တဲ့ဘိုင်ဒန်နဲ့လူမှုကြီးကြပ်ရေးမူဝါဒတွေမှာဘလောက်ထိမြန်ပြောင်းလဲလာနိုင်ွယ်ရှိတယ်လို့မြင်မိလဲဒါလေးအရင်ဆုံးသုံးသပ်ပေးပါလား
ဥပဒေကြောင့်သားတယောက်အနေနဲ့ပေါ့ American သမ္မတရွေးကောက်ပွဲကိုသုံးသပ်တဲ့အခါမှာဒီသမ္မတလောင်းနှစ်ယောက်ရဲ့ immigration policy တွေကလူ့အခွင့်အရေးရှုထောင့်အရာကြီးမယ်ဆိုရင်မတူညီတဲ့အမြင်တွေရှိနေတာတွေ့ရတယ်အခုလက်ရှိမှာသူတို့ရဲ့ policy အကြောင်းမပြောခင်မှာသူတို့ရဲ့ party ရောသူတို့ရဲ့ကိုယ်တိုင်ရောအရင်တော့ဘာလို့ခင်လဲဆိုရယ်သမ္မတကိုကြည့်ပြီးပြန်နဲ့သုံးသပ်မှအရမှာပေါ့အဲ့တော့ဒီဒီမိုကရက်ပါတီမှာဆိုလို့ရှိရင်ဒီဘိုင်ဒန်ကသူတမရဖြစ်စဉ်ကာလပေါ့တမရဖြစ်စဉ်ကာလအစောပိုင်းကာလမှာဘော်ဒါကိုဖွင့်ပေးခဲ့တယ်။ Open border ဆိုပြီးတော့ဒီ Southern border ကနေမက္ကဆီကိုကလူလူအလုံး Asylum ရှောက်ပြီးအမေရိကန်ကိုရောက်လာကြတယ်။အဲ့ဒီအဖက်ကညူကြီးပြကြီးဖြစ်တဲ့နယူးယောက်မြို့မှာဆိုရင် Hotel တွေကို Homeless Shelter ဖြစ်ကြောင်းပြီးတော့ Immigrant တွေထည့်ပေးတယ်။ပြီးတော့ San Francisco နေရာတွေမှာ Homeless Population အရင်မြင့်လာတာကျွန်တော်တွေ့ရတယ်။အဲ့တော့ဒီ tax paying citizen တွေအနေနဲ့ blue response လုပ်လို့ဆိုတော့သူတို့ရေရှာပြော့ဆောင်ထားတဲ့အခွန်တွေပေါ့ဒီအခွန်တွေက immigrant တွေမှာတောင်းရလို့ဆိုပြီး backlash အများကြီးဖြစ်ပေါ်ခဲ့ပါတယ်အခု Harris ကမှာကျတော့ Biden လိုမျိုး open door policy ထားမယ်အစား Harris က border prosecutor လုပ်ခဲ့ရလေတခြား Harris ကသမ္မတဖြစ်လာခဲ့မယ်ဆိုလို့ရှိရင် Biden လိုမျိုး open door policy ထားမှာတဲ့legal pathways ကြီးတိစောက်ပြီးတော့ပို့ပြီးထိရောက်တဲ့ immigration policy ဖြစ်ပေါ်သွားမယ်လို့ကျွန်တော်မြင်ပါတယ
်အခုရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်ဒီ republican နဲ့ democratic သမ္မတလောင်းနှစ်ဦးရဲ့လူမှုကြီးကြပ်ရေးနဲ့သက်ဆိုင်တဲ့မူဝါဒအလားအလာတွေကိုလည်းဒီနေရာမှာမေးချင်ပါတယ်တုံ့တက်ပေးစေချင်ပါတယ်ဒါကြောင့်လဲဆိုတော့ ကမလာဟဲရစ်ကတော့သူတားကလေးတမရဖြစ်လာရင်စစောကကိုရရင်မြင့်မှု6ပြတယ်လို့ပေါ့နော်သူပို့ပြီးတော့ဟိုသူဆောင်ရွက်သွားမဲ့ဟာတချို့တော့အရေးမို့ပြောပြီးသားဖြစ်ပါတယ်ဒီချိန်တချိန်ထဲမှာပဲထရမ့်ကလည်းသူဘာတွေလုပ်မယ်ဆိုရယ်ပြောထားတယ်ဆိုရယ်ခါကြတော့လေသူတို့နှစ်ဦးကြားတဲ့ကဒီလူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်လို့ပေါ့နော်အဓိကကွဲလွဲမှုဘာတွေတွေ့ရလဲရှင
် Republican သမ္မတဟောင်း Donald Trump ပါဆိုရင်သူသမ္မတဖြစ်စဉ်ကာလမှာပေါ့Border walls ရဲ့ Nezat line တိစောက်ချင်းတွေ travel bans လို့ပြောကျွန်တော်တို့နိုင်ငံအပါဝင်နိုင်ငံအများပြားပြည်သူတွေကို American နိုင်ငံဝင်ခွင့်ပိတ်ပင်ချင်းတွေ family separations ရဲ့ထိန်းသိမ်းရေးစခန်းတွေမှာမိသားစုတွေရဲ့သူတို့တွေအသက်မပြည့်သေးကလေးတွေကိုတိကျထိန်းသိမ်းနေရစေခြင်းတွေသူလုပ်ခဲ့တာကျွန်တော်တွေ့ခဲ့တယ် The CY သမားတယောက်ဖြစ်တဲ့ Donald Trump ကသူသမားဖြစ်စဉ်မှာ USCIS ရဲ့ premier processing လို့မျိုးအမြန်ကြီးပေးပြီးဒီငွေများငွေနိုင်စနစ်ဖန်တီးခဲ့တာမျိုးတွေကိုတောင်းတခြင်းအဖြစ်လုပ်ခွင့်ရစီဝိုင်းအမြင်နဲ့လို့ဆောင်ရတယ်ကျွန်တော်အခုတွေ့နေရတယ်ပေါ့ဒါအပြင်စစ်တပ်နဲ့ရဲဌာနတွေအင်အားလုံးကြုံတုံးပြီးတော့ mass deportation ပြုလုပ်မယ်သူ immigration policy ရ American နိုင်ငံသားတွေနဲ့တရားဝင်ထိုင်သူတွေကိုတောင်မှမှားရင်ပို့ဆောင်စေခြင်းစီကိုဦးတည်နိုင်မှာကျွန်တော်တွေ့နေရတယ်ပေါ့အဲ့တော့ American ရွေးကောက်ပွဲတစ်ခုမှာတမရလောင်းနေအနေနဲ့သူတို့ကိုထောက်ခံမယ်ဆိုပြီးတည်ကြတဲ့ဥပမာ California New York Massachusetts New Democrat State တွေ Nebraska Iowa အစားရှိတဲ့ Midwest ကRepublican state တွေထောက်ခံမှုလို့မသေးချာသေးတဲ့ဒီ swing state တွေရဲ့ vote ကိုရနိုင်မှုတို့ကြိုးစားကြရတယ်။တကယ်လို့ Harris ရဲ့ policy အတိုင်းနိုင်ငံသားဖြစ်ခွင့်လမ်းပြမြင်မှုတွေကဖန်တီးခဲ့မျိုးဆိုရင်ဒီ immigrant တွေကအချိန်တန် citizen တွေဖြစ်လာပြီး now election တွေမှာ Democrat Party ကိုမဲပေးလာမှ Trump ကိုဆိုးရိမ်နေရလို့ကျွန်တော်တွေ့ရတယ်။နောက်တစ်ဖက်က Kamala Harris ဘက်ကပြန်ကြည့်မယ်ဆိုရင်သူကတော့ border prosecutor တယောက်ဖြစ်ခဲ့ပါတယ်။သူတာဝန်ကိုယ်တိုင်က illegal တွေတရားစီရင်ပုံပါ။ဒါပေမဲ့အမေရိကလာရောက်အခြေချဖို့လို့စ조사နေတဲ့သူအတွက်ဒီကောင်းမွန်တဲ့အနာဂတ်ပေါ်ဖန်တီးပေးနိုင်ဖို့လို့ capacity building job placement education အစားရှိရလောက်ဆောင်မှုတွေနဲ့စနစ်တကျဆောင်ရွက်တော့အလားအလာရှိရတွေ့ရပါတယ်။ဒါ့အပြင် Harris ရဲ့ policy တွေထဲမှာ immigration ထိန်းချုပ်ဖို့လို့အတွက် American နိုင်ငံထဲမှာလည်းမကဘဲနဲ့အင်္ဂလိပ်နိုင်ငံတွေမှာပါရာဇဝတ်မှုတိုက်ဖျက်ခြင်းစီးရင်မှုတွေမှုတိုက်ဖျက်ခြင်းညာရင်းနဲ့ကျမ်းမာရေးစနစ်ပုံမှန်ကောင်းမွန်အောင်ကူညီထောက်ပံ့ခြင်းအစားရှိရလူခွင့်ရည်ညှစ်တင်မှုတွေဆောင်ရွက်ပေးခြင်းတို့မျိုးအချိန်ကလောချက်တွေပြည့်မြောက်သွားထောက်ပံ့ကူညီပေးတော့မှာဖြစ်ပြီးတော့အခြားနိုင်ငံတွေမှာစီးပွားအင်အားတောင့်တင်းပြီးတော့လူခွင့်ရည်နဲ့ညီအုပ်ချုပ်မဲ့ပြည်သူရွေးချယ်တဲ့အစီအစဉ်ပေါ်မှာပေါ်ပေါ်လာအောင်လို့ဆောင်ရွက်ခြင်းအဖြစ်တရားမဝင်လူ့ရဲ့စိတ်ဝင်မှုတားဆီးမဲ့အစီအမံတွေဆောင်ရွက်လို့အကြမ်းဖက်တွေ့ရပါတယ်
။ Donald Trump နဲ့ Kamala Harris ကြားကဒီမှုလူဝင်မှုကြီးကြပ်ရေးမူဝါဒဆိုင်ရာဒီမတူကွဲပြားမှုတွေကြောင့်ပေါ့နော်ဒီနိုင်ငံမှာရှိနေတဲ့မြန်မာတွေအပေါ်မှာရောတိုက်ရောက်မှုကဘယ်လောက်ထိဖြစ်နိုင်မယ်လို့ပြောလို့ရမလဲရှင
်ဒီမိုကရက်သမ္မတ Harris ကနိုင်ငံမှာဆိုရင်သူက immigrant friendly ဖြစ်တာကြောင့်ဆက်နာသိမ်းမှုစနစ်ဆိုးကြောင့်နိုင်ငံဆုံးဟောလို့ကျွန်တော်နိုင်ငံသားတွေအတွက်နိုင်ငံရေးခွင့်လုံးဝင်တောင်းခံတဲ့ကိစ္စရတဲ့ပုံမှန်မြန်ဆန်ကောင်းမွန်လာမှာဖြစ်ပြီးတော့မြန်မာနိုင်ငံဟော American citizen ညာပြလာမှာမြင်တွေ့ရပွဲရှိပါတယ်အကယ်၍ Republican သမ္မတ Donald Trump ကနိုင်ငံမှာဆိုရင်သူရဲ့အစုံမြင့် immigration policy ကြောင့်နိုင်ငံရေးခွင့်လုံးဝင်တောင်းခံသည့်ကိစ္စရပ်တွေမှာပုံမှန်နှိမ့်ခွင့်သားမှာဖြစ်ပြီးတော့အမေရိကန်နိုင်ငံသားဖြစ်ခွင့်ညွှန်းချက်တွေကစစ်စစ်နဲ့ချီပြီးကျန်ရသွားမှာဖြစ်ပါတယ်။သို့တော်ညာလဲဘယ်သမ္မတအဘယ်တက်စီကောင်မှုအမေရိကန်နိုင်ငံဆိုတဲ့ဥပဒေကြီးစွာနိုင်ငံဖြစ်တဲ့အတွက် policy သား administration ပုံမှန်ဒီပြောကြောင်းပြောင်းသွားမယ် US စတင်ပြောင်းသွားမယ်။ဒါပေမဲ့ကျွန်တော်တို့ case တွေကဥပဒေကြီးတည်ဆောက်ထားမယ်ဆိုလို့ရှိရင်လိုအပ်တဲ့ချားယူခွင့်နဲ့ human rights တွေဆက်လက်အပြည့်အဝခံစားဝင်ရရှိမှုဖြစ်ပါတယ်။
โอเคပါဆလိုရာကတော့မူပြောင်းပေမဲ့လည်းဥပဒေတွေကခိုင်ခိုင်မာမာဆက်ပြီးတော့ရှိထားတဲ့အတွက်ကြောင့်မလို့နှောင့်နှေးမှုတွေကြန့်ကြာမှုတွေရင်ဆိုင်ရနိုင်တာရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းအများကြီးတော့ထိခိုက်ပြောင်းလဲသွားနိုင်စရာမရှိဘူးလို့ပြောရလို့နားလဲပါတယ
်အမှန်ရမှာအတိအကျပါပဲโอเ
คကျေးဇူးအများကြီးတင်ပါတယ်ဒီလိုချေချပေးတဲ့အတွက
်โอเคမင်းနဲ့ပြောကျေးဇူးအများကြီးတင်ပါတယ်
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကို line တိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။ line တိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနိုင်စင်နေပါပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီထိ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 9885တို့ဖြင့်စနေတင်္ဂနွေတွေမှာထပ်တိုး line လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာ line အားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ ဖီယိုအမေရိကန်ရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထောင်းလွှင့်ချက်တွေနဲ့ညခုနှစ်နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာနှက်စလင်းနိုင်နားဆင်ကြည့်ရှုလို့ရပါတယ်ဖီယိုကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါကျွန်တော်ကြည့်စိတ်ချရတဲ့သတင်းတွေကိုဖီယိုကတင်ဆက်ပေးနေပါတယ်
ဖီယိုအမေရိကန်တိုင်းမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကန္တရောက်ပါပြီပထမဆုံးမြေကြီးဩဇာအစီအစဉ်နဲ့စပါမယ်လက်တလောရာဂီမုန်တိုင်းတံကိုဗီယက်နမ်နိုင်ငံရောမြန်မာနိုင်ငံပါပြင်းပြင်းထန်ထန်ခံခဲ့ရတာဖြစ်ပြီးပျက်စီးဆုံးရှုံးရတဲ့အထဲမှာတော့စိုက်ပျိုးခင်းတွေအများပြားပါပါတယ်ဒါပေမဲ့မုန်တိုင်းတက်ခတ်မှုဓာတ်ရိုက်ခံရတဲ့ဗီယက
မှာပါ
စက်တင်ဘာ9ရက်နေ့နေ့လယ်ပိုင်းကယာဂီစူပါတိုင်ဖုန်မုန်တိုင်းဟာအချိန်ပြင်းပြင်းနဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံအတွက်တော့အဲ့ဒီမုန်တိုင်းဟာနှစ်ပေါင်း30အတွင်းအဆိုးဆုံးအပြင်းထန်ဆုံးတိုက်ခတ်ခံရတာပါ။အဲ့ဒီအတွက်ဗီယက်နမ်မြောက်ပိုင်းမှာမိုးကြီးလေကြီးအဆက်မပြတ်ရွာသွန်းတိုက်ခတ်လို့ရေလွှမ်းမိုးပြီးလူတွေတိရစ္ဆာန်တွေသေဆုံး၊ရွာတွေပျက်စီးအောင်နေတာမကစိုက်ပျိုးကင်းတွေအထူးသဖြင့်စပားစိုက်ကင်းတွေပျက်စီးကုန်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံမှာယာဂီတိုင်ဖုန်မုန်တိုင်းစတင်စုဖွဲ့တိုက်ခတ်ရွေ့ရှားလာကြတဲ့ကဗီယက်နမ်အစိုးရကလူထုကိုသတိပေးကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်ခဲ့ပါတယ်။မုန်တိုင်းဟာအချိန်ကောင်းပြီးတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းကိုတိုက်ခတ်လာကြတဲ့ကဗီယက်နမ်မိုးလေဝသဌာနကမုန်တိုင်းလမ်းကြောင်းခန့်မှန်းချက်တွေထုတ်ပြန်ပေးနေသလိုတဘာဝဘေးဒဏ်တားဆီးရေးအဖွဲ့အစည်းတွေကလည်းလူထုကိုရေဘေးလေဘေးကာကွယ်ရေးနဲ့ဘေးလွတ်ရာပြောင်းရွှေ့တာတွေလှုပ်ဆောင်ထားပါတယ်။မုန်တိုင်းကြောင့်ဗီယက်နမ်မှာရေကြီးတာကိုတားမရပေမဲ့ရေနဲ့အတူနှုံးတွေ၊သဲတွေ၊ရှွန့်တွေနဲ့အမိုက်တရိုက်တွေပါမလာတဲ့အတွက်ရေကျသွားရင်စိုက်ပျိုးကင်းတွေဟာမူလပုံစံစိုက်ပျိုးကင်းအတိုင်းပဲပြန်ပေါ်လာပြီးပုံမှန်အတိုင်းစိုက်ပျိုးလုပ်ကင်နိုင်ကြပါတယ်။မုန်တိုင်းဓာတ်ရိုက်တိုက်ခတ်တာခံရတဲ့ဗီယက်နမ်အကြောင်းပြောပြီးရင်ကဲကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။ယာဂီစူပါတိုင်ဖုန်မုန်တိုင်းဟာဗီယက်နမ်ကနေလာအိုထိုင်းမြောက်ပိုင်းကုန်းတွင်းပိုင်းတွေကိုဝင်ရောက်တိုက်ခတ်ပြီးမြန်မာနိုင်ငံတဲကိုတော့စက်တင်ဘာ9ရက်နေ့မှာအပြားခတ်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့လေသာမကျန်းပေမဲ့မုန်တိုင်းအရှိန်ကြောင့်မိုးတွေကတော့အဆက်မပြတ်ရွာသွန်းခဲ့လို့မြန်မာနိုင်ငံအလဲပိုင်းပဲခူးတိုင်းအရှိချမ်းကရင်ပြည်ကရင်ပြည်နယ်နဲ့ရှမ်းပြည်နေရာတချို့မှာရုတ်တရက်ရေကြီးရေလျှံဖြစ်လာခဲ့ပါတယ်။အဲ့ဒီလိုရေကြီးရေလျှံဖြစ်ရာမှာသာမန်ရေကြီးတာနဲ့မတူပဲရေနဲ့အတူရှင်တွေနှုံးတွေအမိုက်တရိုက်တွေဟာရွာတွေအပေါ်ဖုံးလွှမ်းကုန်သလိုစိုက်ပျိုးကင်းတွေအပေါ်လည်းဒူးတွေကြီးကြီးမားမားဖုံးလွှမ်းသွားပါတယ်။အဲ့ဒီအတွက်စိုက်ပျိုးကင်းတွေဟာရေကျသွားတာတောင်မှရှင်တွေနှုံးတွေအမိုက်တရိုက်တွေကိုဖယ်ရှားပြီးမူလသီးနှံတွေစိုက်နိုင်ဖို့ကမလွယ်ကူတော့ပါဘူး။စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကလည်းတောင်တရုတ်ပင်လယ်ပြင်မှာမုန်တိုင်းဖြစ်ရင်ရှမ်းပြည်မှာမိုးရွာတာတာမန်အဆင့်လောက်ပဲထင်ခဲ့ပေမဲ့ရဟတ်ရင်နဲ့ပတ်ကြီးမှစိုက်ခင်းတွေအလုံးဟာရှွန့်တွေနှွန်တွေဖုံးကုန်တာကြောင့်အဲ့ဒီလိုဖြစ်လာလိမ့်မယ်လို့မထင်ခဲ့ကြောင်းဒီလစက်တင်ဘာ18ရက်ကဝန်ခံပြောပါတယ်ဒါပြင်မုန်တိုင်းမလာခင်မှာမြန်မာနိုင်ငံမှာကြိုတင်ကာကွယ်ပြင်ဆင်တာမရှိခဲ့ပါဘူး။ဒါကြောင့်မုန်တိုင်းကြောင့်ဗီယက်နမ်ကမြန်မာနိုင်ငံကိုရေကြီးတာချင်းတူပေမဲ့ဗီယက်နမ်မှာစိုက်ပျိုးကင်းတွေကရေကြီးတာတက်တက်ပဲရှိပြီးရေကျသွားတဲ့အခါမူလစိုက်ခင်းပြန်ဖြစ်ပါတယ်။ဘာရှွန့်တွေနွန်တွေနှုံးတွေမှာတင်ကြံခဲ့တာမရှိပါဘူး။မြန်မာနိုင်ငံမှာတော့အဲ့ဒီလိုမဟုတ်ဘဲရေကျအောင်တော့စိုက်ပျိုးကင်းတွေဟာဒူးတယ်ကြီးမားတဲ့ရှွန့်နွန်ပြင်ကြီးအဖြစ်ကြံရစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗီယက်နမ်ကိုစိုက်ပျိုးရေးအတွက်လေးလာခဲ့ဘူးတဲ့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
။ဗီယက်နမ်နိုင်ငံရဲ့မပင်လုတဲ့ဟာတွေပဲကျွန်တော်တို့ပြန်ပြီးမျှဝေတာတွေ့ရတယ်။မပင်လုတဲ့ဆိုတာတိတော့ area ဘလောက်ပေါ့စိုက်ပျိုး area တွေကဘလောက်မြေလို့မြေလက်မြေညာဘလောက်ဆိုတဲ့မပင်လုတဲ့ဟာကိုတော့ GPS နဲ့ပေါ့နဲ့စဉ်းတကြပေါ့။ဒါပေမဲ့အချင်းချင်းသိရင်းနဲ့တောင်သူလယ်သမားတွေရဲ့စိုက်ပျိုးရေးနဲ့ဆက်ဆက်မှုအပြည့်အဝရှိနေတာဟုတ်ရှိနေတဲ့အတွက်သူတို့ဒီဟာတွေနဲ့ပတ်သက်တဲ့အသိပညာပေးတာတွေကြိုတင်ပြင်ဆင်ထားတဲ့ရေဓာတ်တမန်တွေနှုန်းဓာတ်တမန်တွေခြေပွားလာတဲ့ဒီရေကြီးရေရှမ်းမှုအတွက်မှာသိနိုင်တယ်ကိုဘလို့စိုက်ပျိုးရမယ်ဘလို့ရိတ်သိမ်းရမယ်ဘလို့တက်နိုင်တယ်လို့ဆယ်ယူရမယ်ဆိုတဲ့ဟာတွေကိုဒါတောင်သူတင်ကြပြသမှုတွေကျွန်တော်ကြားခဲ့ရတယ်လေနောက်ထောင်ရရတယ်အဓိကတော့ရေသွေးရေထုံကြောင်းနေလဲအဲဗီယက်နမ်မှာပြည်ရွယ်တိဆောက်ထားတာရှိတယ်ပေါ့ဗျာအိုရှန်ကြီးတွေကိုထုတ်တဲ့ညောင်းရယ်အားကောင်းတယ်စိုက်ပျိုးတဲ့နေရာကြီးတွေကို ထိခိုက်တာလဲရပါဗျာ။ဒီအနေနဲ့လူမျိုးလေရနေလူကောက်ဝင်နိုင်တာလူတွေမသိအောင်ကောက်ဝင်နိုင်နေနိုင်ဖို့ဆိုတာဟာတတော်မြန်မာပြည်ကအခြေအနေမပြေဘူး။မြန်မာပြည်မှာချုပ်တဲ့နေတာဟာရေသွေးရေချုပ်မြောင်းနေလေကျွန်တော်တို့စီမှာအားနေတယ်။ရေကြီးရေချမ်းဖြစ်ပြီဆိုရင်လေရနေတွေအကုန်လုံးချက်နေကြတာမှာရေတွေလွှမ်းမိုးသွားတယ်ပေါ့။အဲ့ဒါကြောင့်မလို့ဒီနိုင်ငံတွေနဲ့ကျွန်တော်တို့နိုင်ငံကြီးရဲ့ဒီထိခိုက်မှုကွာဟနေရပါဘူး
။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်နိုင်ငံအများပြားဟာနှစ်စဉ်ရေကြီးတာတွေကြုံတွေ့ရပြီးမဲ့အဲ့ဒီအထက်ကတိုးတက်တဲ့နိုင်ငံတွေမှာရေနဲ့အတူသဲတွေနှုံးတွေပါလာပြီးဂျွာတွေကိုဖုံးသွားတာစိုက်ပျိုးကင်းတွေကိုဖုံးသွားတာဟာတိတ်မရှိကြပါဘူး။အခုရေကြီးတာကိုပြန်ကြည့်ရင်ဒိုက်ရိုက်မုံတိုင်းတိုက်ခတ်တာခံရတဲ့ဗီယက်နမ်နဲ့အဲ့ဒီနောက်ထိုင်းနိုင်ငံမြောက်ပိုင်းလာအိုနိုင်ငံတွေမှာလည်းရေကြီးကြပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတွေမှာရေကြီးုံတသက်ပဲဖြစ်ပြီးရေနဲ့အတူရှွန့်တွေနွန်းတွေဖုံးပြီးရွာပြက်တာစိုက်ပျိုးကင်းတွေပြက်တာမရှိသလောက်ပါပဲ။မြန်မာနိုင်ငံမှာပဲဘာကြောင့်ရေကျသွားတော့ရွာတွေစိုက်ပျိုးကင်းတွေဟာရှွန့်တွေနွန်းတွေအောက်ရောက်ကုန်ရတာလဲဒါဟာဘာကြောင့်ဖြစ်လာတယ်ဆိုတာမြေလက်ဒေသကသဘာဝပတ်ဝန်းကျင်သင်တန်းပို့ချပေးနေသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့ရေစင်းဧရိယာတွေကိုဆင်းသိမ်းရမှာလို့တန်ဖိုးထားရမှာလို့မှဒီဝက်ချက်တွေရှိနေရလို့ထင်ပါတယ်ရေစင်းဧရိယာတွေကိုကျွန်တော်တို့ကတံမိုးထားတဲ့အကျင့်လေးပျောက်သွားတာပေါ့နော်အဲဒီနေရာလေးကရေဆင်းတဲ့နေရာလေးအဲဒါဒီနေရာလေးကနှုံးနေလို့တဲတွေမိုးရွာလို့စီးမလာအောင်ဆိုလို့ရှိရင်တစ်ပင်တွေတော့မခုတ်အောင်အဲဒီရေထွက်တွေရဲ့ဒီခါပါတော့ပေတရာပတ်လေတို့ပါတော့မခုတ်အောင်ဆိုတဲ့အလေးအကျင့်လေးကိုရင်တော့ဒီ local wisdom အနေနဲ့ရှိခဲ့တာရှိပါတယ်မိုးရေအများကြီးရွာတယ်ဆိုလို့ရှိရင်တော့မှကျွန်တော်တို့ကဒီလိုရေကြီးရေဆမ်းမှုတွေဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့မှဒါနှုံးနေပါလာတာတဲတွေပါလာတာခုနကပြောတဲ့တဲတိုက်တွေမိုက်တွေပါလာတဲ့ဟာကိုကျွန်တော်တားနိုင်တယ်ရေပဲကျွန်တော်တို့ကြီးသွားမယ်ဆိုတဲ့ခါမျိုးကျွန်တော်တွေ့ရနိုင်တယ်ဒါပေမဲ့ခုနောက်ပိုင်းမှာဒါတွေကဟိုထိန်းချုပ်မဲ့လို့မရှိဘူးလူတွေမှာရှိတဲ့အကျင့်လေးလည်းပျောက်သွားတာမျိုးတွေလည်းရှိတယ်အတိုင်းဆာမဲ့တတော်ပြုံးတဲ့ကိစ္စတွေအဲ့ဒီကိစ္စတွေကနေမှစိုက်ပျိုးခြင်းတွေတဲတွေနှုံးတွေရောက်သွားတယ်ဆိုတဲ့ကိစ္စပေါ့အဲ့လိုမျိုးနေထားပြီးဖြစ်တယ်လို့တော့ကျွန်တော်တို့ကယူဆထားပါတယ်
ကဘာနဲ့ချီပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုတွေရှိနေတဲ့အတွက်ကုလသမဂ္ဂကရာသီဥတုဆိုင်ရာညီလာခံတွေနှစ်စဉ်ကျင်းပပြီးနိုင်ငံအလိုက်လိုက်နာကျင့်သုံးရမယ့်ရေရှည်နည်းဗျူဟာမဟာဗျူဟာတွေကိုချမှတ်ပေးထားပါတယ်။ကဘာကြီးအပူချိန်လျှော့ချရေးအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေအနေနဲ့ကာဗွန်ထုတ်လွှတ်မှုတွေလျှော့ချရေးဖန်လုံအိမ်ဓာတ်ငွေလျှော့ချရေးတွေကိုအဓိကထားပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့တော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအဓိကထားလိုက်နာပြီးရာသီဥတုကိုထိန်းသိမ်းရေးလှုံ့ဆော်ကြဖို့ဆော်ဩထားပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံအနေနဲ့လည်းရေကြီးရေရှမ်းတာတွေဟာနောင်လဲရှောင်ကွင်းလို့ရမှာမဟုတ်ဘဲခုကတည်းကကြိုတင်ပြီးမဟာဗျူဟာနည်းဗျူဟာတွေချမှတ်ဖို့လိုအပ်နေပြီလို့အဆိုပါမြေလက်ဒေသကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသင်တန်းပို့ချပေးနေသူကပဲပြောပါတယ်။
ဒီလိုကိစ္စတွေကရှေ့ဆက်ပြီးတော့ပိုပြီးကြုံရဖို့ပဲရှိရပါတော့။ဒီနေ့တစ်နှစ်ဆက်ဖြစ်မှာတော့မဟုတ်ဘူး။ဒီရေကြီးတာလေးကိုကျွန်တော်တို့ဟိုကောင်းနေတတ်လို့မရအောင်ဒါအကန့်ခဲကြချာနာလေးဖြစ်တယ်ပေါ့လေ။ပြီးတော့ climate change ကဖြစ်လာနိုင်တဲ့ကိစ္စတွေကျွန်တော်တို့တောင်ပြုပင်လယ်ဆက်ရောက်မှုတွေ၊ဘင်္ဂလားပင်လယ်ဆက်ရောက်မှုတွေဒါတွေဆိုလို့ရှိရင်တော့ flood နဲ့ပတ်သက်တာပေါ့။မုန်တိုင်းနဲ့ပတ်သက်တဲ့ကိစ္စတွေအဲ့လိုပဲ temperature တွေနောက်တခြားကျွန်တော်တို့ဒီဖြစ်လာနိုင်တဲ့ကိစ္စတွေကိုပါစဉ်းစားဆက်သွားပြီးတော့ဒီအရှင်လုံးမှသာလဲဒီ loss and damage ပေါ့။ကျွန်တော်တို့ဒီကိစ္စတွေကကျွန်တော်တို့မှကြောကြတော့ကျွန်တော်တို့အခုဆိုရင်ဒါပြည်သူဆုံးဖြတ်မှုစီရင်လေးကိုတွေ့ကြည့်လိုက်ကျွန်တော်အများကြီးပဲဒီနေ့2024မှာဆိုလို့ရှိရင်ဒီကြီးရေကူလိုက်ပါအောင်အမလုံးလိုက်ပါအောင်သူ့လိုက်ပါအောင်ဒါမျိုးတွေနဲ့ပဲကျွန်တော်သွားနေတာကျွန်တော်တို့ဒါအဆင်မပြေဘူးပေါ့ဖြည့်ရှင် strategy တွေချရမယ်ကျွန်တော်တို့ဖြည့်ရှင်နည်းတွေအေးလို့ပို့လို့ရပေါ့
အခုဗီယက်နမ်နိုင်ငံလိုမျိုးအချိန်မြင့်တဲ့မုန်တိုင်းဒိုက်ရိုက်တိုက်ခတ်တာမျိုးမြန်မာနိုင်ငံမှာလည်း2008ခုနှစ်ကနာဂစ်အမည်ရှိဆိုင်ကလုန်းမုန်တိုင်းတိုက်ခိုက်တာခံခဲ့ရဘူးပါတယ်အဲ့ဒီမုန်တိုင်းပင်လယ်ပြင်မှာစုဖွဲ့တာမြန်မာနိုင်ငံကမ်းရိုးတန်းကိုလမ်းကြောင်းသင့်နေတာကိုဂူအန်ကျွန်းမှာရှိတဲ့အမေရိကန်ရေတပ်မုန်တိုင်းသတိပေးဌာနကကြိုတင်အကြောင်းကြားခဲ့ပါတယ်။အလားတူအိန္ဒိယနိုင်ငံကိုလကာတာမြို့ရှိမိုးလေဝသဌာနကလည်းအင်အားဖြင့်မုန်တိုင်းမြန်မာနိုင်ငံကမ်းခြေကိုဥတီနေတယ်လို့ထုတ်ပြန်ထားပါတယ်
။ကိုခင်မောင်ဆုံးမြဲအမေကြီးဩဇာအစီအစဉ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့အစီအစဉ်ကိုမတင်ပြခင်အခုတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အခြေအနေတွေကိုကြည့်ကြအောင်ပါစစ်ဖြစ်နေတဲ့အခါမှာစစ်နဲ့စစ်အကျိုးဆက်ဇယိတ်တွေအတွက်ငွေကြေးနဲ့တခြားပစ္စည်းတွေလိုအပ်ပါတယ် ဒီအတွက်ရန်ပုံငွေရှာကြရတာပါအမေရိကန်နိုင်ငံကရန်ပုံငွေရှာဖွေပွဲတစ်ခုအကြောင်းကိုဟောက်ဆာကနေတင်ဆက်ထားပါတယ်ကြည့်ရှုနားဆင်နိုင်ပါဘူး
မြန်မာနိုင်ငံမှာစစ်အာဏာသိမ်းခံရပြီးနောက်ပိုင်းတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စတင်ဖြစ်ပွားခဲ့တဲ့တော်လှန်ရေးစစ်ပွဲတွေဟာလေးနှစ်နေပါရောက်ရှိလာနေပြီဖြစ်ပါတယ်။နှစ်ဖက်အပြန်အလှန်စစ်ပွဲတွေကြားမှာတည်ဆုံသွားတဲ့သူတွေနဲ့အိုးမဲအိမ်မဲဖြစ်ကုန်တဲ့ပြည်သူတွေတန်းချီရှိနေပေမဲ့ရုရှားနဲ့ယူကရိန်းစစ်ပွဲမှာလိုနိုင်ငံတကာအထောက်ပံ့တွေမရှိတာကြောင့်မြန်မာပြည်သူတွေကနှစ်တွေကြာလာပေမဲ့အပြင်းမရှိသေးပဲဖြစ်နေပါတယ်။တော်လှန်ရေးတပ်ဖွဲ့တွေနဲ့စစ်ဘေးရှောင်တွေတို့ကစစ်လက်နက်အကူအညီနဲ့ပုံမှန်အကူအညီထောက်ပံ့တွေရေရှည်ဆက်ပေးနိုင်ဖို့အတွက်ပြည်သွင်းပြည်ပနိုင်ငံအစုံကမြန်မာနိုင်ငံသားတွေဟာရန်ပုံငွေပွဲတွေပြုလုပ်ပြီးထောက်ပံ့နေတာ၃နှစ်ကျော်လင်းနေနေပါရှိနေပြီဖြစ်ပါတယ်။ဒီဘက်မှာတော့အမေရိကန်ပြည်ထောင်စုပန်ဆီဗေးနီးယားပြည်နယ်ထက်က Facebook မြို့မှာနေထိုင်ကြတဲ့မြန်မာမိသားစုတွေလက်ဆင့်ပြုလုပ်တဲ့စစ်ဘေးရှောင်ရန်ပုံငွေဇယောင်ပွဲတော်ကိုယူကရိန်းမြန်မာလွှမ်းမြောက်တိုက်ပွဲနှိုင်းချင်ကြအစီအစဉ်ကနေတွားရောက်တင်ဆက်ထားပါတယ်။
ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာပြည်တွင်းစစ်တွေဖြစ်ပွားခဲ့တယ်။အဲ့ဒီအကျိုးဆက်တွေကြောင့်စစ်ဘေးဒုက္ခသည်တွေလည်းပိုပြီးများပြားလာတယ်။အဲ့ဒါကြောင့်ကျွန်မတို့ပြည်ပရောက်မြန်မာတွေအနေနဲ့မေဒီအဖွဲ့ကနေဈေးပွဲတော်တိုင်းမှာပါဝင်ပြီးတော့တစ်ဖက်တစ်လမ်းအနေကူညီအဖြစ်ပါတယ်။ကျွန်မတို့ရဲ့ခြံထွက်သီးနှံလေးတွေနဲ့အကျော်မျိုးစုံရောင်းချတယ်မြမရိုးရာပုံကလေးတွေရောင်းချပြီးတော့ကျမတို့တစ်ဖက်တစ်လမ်းအနေပါဝင်ကူညီပါတယ
်ရမုံငွေဇယောင်းပွဲတော့မှာပါဝင်ခဲ့တဲ့ Facebook မျိုးကမဟေတီအဖွဲ့ဝင်မဆာဆာကလည်းအဖွဲ့ရဲ့ကိုစားခုလိုပြောပြပါတယ်ဆက်လက်ပြီးတော့ဇယောင်းပွဲစီစဉ်သူဦးအောင်ခိုင်ကလည်းရမုံငွေရှာဖွေရင်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်အဓိကအဖြစ်ပြောမယ်ဆိုဗမာပြည်မှာဆက်အနာတိန်တဲ့သူဆောင်စဉ်ဂျော်နီဝမ်းတဲ့ရပေါ့နော်ကျွန်တော်စပြီးတော့ဗမာပြည်မှာဆက်အနာသိမ်းမှုကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကျွန်တော်ကူညီနိုင်ဖို့အတွက်ကျွန်တော်တို့လည်းပြည်ပရောက်ဗမာမိသားစုတွေအနေနဲ့တစ်ဖက်တစ်လမ်းအနေပေါ့ပံ့ပိုးကူညီနိုင်အောင်ကျွန်တော်စူးစမ်းအောက်ထုတ်မှုတရက်အဖြစ်နဲ့ကျွန်တော်အကောင့်ထဲပေါ်တာပါနောက်တစ်ခုကလည်းကျွန်တော်တို့ပြည်စွတ်မှာက community ကတိတ်တော့ကြီးတာမဟုတ်ဘူးဘာပဲဖြစ်ဖြစ်ကျွန်တော်ရသလောက်တတ်နိုင်သလောက်လေးလောက်ကြမယ်ဟေးဆိုပြီးတော့ကျွန်တော်တို့ဒီမှာဒီကတော့ထေရဝါဒဓမ္မ family ပေါ့မိသားစုပေါ့ငကိုတော့နဲ့လည်းကျွန်တော်တို့ဒီဟို community ရဲ့ဒီအစုအဖွဲ့တွေရဲ့အလိုက်ပေါ့နော်လှုပ်ရှားမှုတွေလည်းရှိပါဒါပေမဲ့ကျွန်တော်တို့ကဗမာပြည်မှာဆင်အနာသိမ့်ပြီးတဲ့ကစစ်ပေးရောက်ဒုက္ခရောက်နေတဲ့လူတို့တွေအတွက်ကိုချင်းစာနာပြီးတော့ကျွန်တော်တို့တစ်ဖက်တစ်လမ်းအနေဟိုတတ်နိုင်တော့ပံ့ပိုးကူညီနိုင်အောင်ကျွန်တော်ရန်မုံငွေထူထောင်မှရမယ်ရန်မုံငွေရှာမှရမယ်ဆိုပြီးတော့ကျွန်တော်တို့ရဲ့မှာကျွန်တော်ညှိနှိုင်းတယ်တိုင်ပင်တယ်ဆွေးနွေးတယ်ပြီးတော့ဘယ်လိုပြောမလဲဆိုတော့ရန်မုံငွေစုဆောင်းတယ်ပေါ့အဲ့လိုမျိုးနဲ့ကျွန်တော်စခဲ့တာပေါ့အခုဆိုလို့ရှိရင်တော့ဒီ2024အထိဖြစ်လာပြီ21နဲ့ကနေ24အထိကျွန်တော်ဖြစ်လာပြီပေါ့အနည်းလေးတစ်နှစ်ကိုဆိုရင်တော့3ကနေ4ကအထိကျွန်တော်ဇေယောင်းပွဲတွေလုပ်တယ်နောက်ပြီးတော့လိုအပ်ရင်လိုအပ်သလိုလှစဉ်သဘောမျိုးလည်းလှုပ်သွားနိုင်အောင်ကျွန်တော်စူးစမ်းနေတာရှိပါအဓိကတော့အားလုံးလည်းပြကြတဲ့အတိုင်းပေါ့လေကျွန်တော်တို့စချင်း2021 22မှာစကိုင်းတိုင်းတွေကအဆိုးဆုံးခံကြရတာဆိုတော့ကျွန်တော်စကိုင်းတိုင်းတွေကိုအဓိကထားပြီးကျွန်တော်ပို့ပါတယ်အဓိကပြင်ဟိုတော့ပေါ့ပလဲတို့ရွှေဘိုးတို့ရွှေဘိုးခရိုင်တို့အဲ့ဒါတွေကိုကျွန်တော်တို့အဓိကပို့တယ်ဒီနှစ်ရတဲ့ဥစ္စာကိုတော့ကျွန်တော်တို့မန္လေးတိုင်းတွင်းမှာလည်းအခုကဟိုတိုက်ပွဲတွေကဆက်လာတယ်ဆိုတဲ့အခါကျတော့ဟိုဒုက္ခရောက်တဲ့လူတို့တွေပို့ပြီးတော့များလာနိုင်တယ်လို့ကျွန်တော်တို့ဟိုခံမှန်းမလားပေါ့နော်ကျွန်တော်လည်းသတင်းစောင့်နားထောင်ပြီးတော့ဟိုဖြစ်ပေါ်နေတဲ့အခြေအနေတွေကိုအများကြီးတွေပဲသိရတာပါဒါပေမဲ့ကျွန်တော်ဘက်မှာပြင်ဆင်မှုရှိမှကျွန်တော်တို့ကူညီကယ်ဆယ်ရေးကိစ္စတွေကျွန်တော်နှမ်းတစည်းနဲ့စီမဖြစ်ဘူးဆိုပေမဲ့ကျွန်တော်ရတဲ့ငွေလေးတွေနဲ့လိုအပ်နေတဲ့နေရာလေးတွေကိုအကူအညီထောက်ပံ့နိုင်ဖို့အတွက်ရည်ရွယ်ပြီးကျွန်တော်ရမုံဝေးရှာဖွေနေရတာပေါ့အဓိကအဖြစ်တော့နိုင်ငံတကာကဟိုပြဿနာဖြစ်တဲ့နေရာတွေကိုချင်းကပ်တဲ့နေရာမှာဟိုဝါရရေးရအပိုင်းရတပိုင်းပေါ့နော်နောက်ပြီးတော့အုပ်စုပေါ့အရှေ့အုပ်စုလားနောက်အုပ်စုလားဒီပေါ်မှာလည်းတပိုင်းနောက်တစ်ခုက အကျိုးစီးပွားပေါ့ကျွန်တော်ဗမာပြည်မှာဟိုဟိုတို့ရင်းနှီးမြှုပ်နှံတဲ့ဗမာပြည်ကလည်းလိုအပ်တဲ့အကျိုးစီးပွားတွေပေါ်မူတည်ပြော့ပဲသက်ဆိုင်ရာနိုင်ငံတကာချင်းကပ်ဆောင်ရွက်တယ်လို့ကျွန်တော်အနေနဲ့ဒီလိုပဲသုံးသပ်ပါတယ်ယူကရိန်းကြတော့ဒီယူကရိန်းကိစ္စကတော့ဒါဥရောပတစ်ခုလုံးရဲ့လုံခြုံရေးနဲ့ဟိုဥစားတည်ငြိမ်ရေးအတွက်တွားပြီးတိုက်ရိုက်သက်ဆိုင်နေတယ်နောက်ပြီးတော့ဒီ NATO အုပ်စုဝင်အများစုကလည်းယူရောမှာရှိနေတဲ့အခါကျတော့ယူရောကိစ္စကိုကဘာကြီးမှာကြဲကြဲလောင်ဖြစ်ပြီးတော့တကဘာလုံးရဲ့အရေးခင်းလူမျိုးမီဒီယာတွေမှာလည်းပေါ်ပြကြတယ်အဲဒါကတော့ Ukraine ကိစ္စကြီးကလူတိုင်းသိတယ်လူတိုင်းကနိုင်ငံတကာတွေကလည်းထောက်ပံ့ကြတယ်ကျွန်တော်ဘာပီကိစ္စကြတော့ကျွန်တော်တိုက်ခိုက်နေတာတိုင်းသမားနဲ့မဟုတ်ဘူးပြည်တွင်းမှာဖြစ်နေတဲ့ဒီဗမာပြည်ရဲ့စစ်တပ်ကနေပြီးတော့ဟိုဗမာပြည်မှာရှိတဲ့ဥပဒေတွေစည်းကမ်းတွေကိုချိုးဖောက်ပြီးအာဏာသိမ်းခြင်းကနေဖြစ်ပေါ်လာတဲ့စစ်ပွဲတွေဆိုတဲ့အခါကျတော့လူတွေကစိတ်ဝင်စားမှုနည်းပါးတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီနေ့နိုင်ငံတကာရောက်မြန်မာတွေအနေနဲ့နိုင်ငံတကာရဲ့စပို့ရအောင်လဲတစ်ခါကကြိုးပမ်းနေသလိုငါတို့လည်းအဲ့ဒါငါတို့ကိုယ်တိုင်ဒီပြင်လင်စ조사အထုံးမှရမယ်ဆိုပြီးတော့အကုန်လုံးတက်နိုင်သလောက်ဝိုင်းဝန်းပြီးတော့ပံပိုးဆောင်ရွက်နေတာပေါ့အဲ
့တော့ပြည်တွင်းကလိုအပ်နေတဲ့တချို့နေရာတွေသူကပြပရောက်မြန်မာတွေတက်နိုင်တဲ့ဘက်ကနေမြန်မာငွေရှာဖွေပေးနေတဲ့အကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်လိုအကြောင်းအရာတွေပါဝင်ကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
အခုတော့ American သမ္မတရွေးကောက်ပွဲအထူးစီစဉ်တင်ဆက်ပေးမှာကိုအသိပေးခြင်းပါတယ်။ American ပြည်တော်စုမှလာမယ့် November 10ပါမယ့်ရွေးကောက်ပွဲအကြို Democratic Party နဲ့ Republican Party တို့သမ္မတလောင်းနှစ်ဦးစကားဆစ်ထုတ်ဘက်ကိုအခုမနိုင်ခင်အစီအစဉ်ပြီးပြီးချင်းဆက်တင်ဆက်ပေးမှာပါ။ CBS ရုပ်သံကတိုက်ရိုက်ထုတ်လွှင့်တဲ့ဒီစကားဆစ်ထုတ်ဘက်ကို VOA မြန်မာပိုင်းလူမှုမိတ်ဆွေရုပ်သံလှိုင်းနဲ့ VOA website ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်မြန်မာစံတော်ချိန်အောက်တိုဘာ2ရက်ဗုဒ္ဓဘူးမနက်9နာရီအမေရိကန်ရှိပိုင်းဒေသစံတော်ချိန်အင်္ဂါည8နာရီခွဲကစပြီး3နာရီကြာထုတ်လွှင့်မယ်ဒီအထူးအစီအစဉ်မှာ Democratic Duke သမ္မတလောင်း Tim Walz နဲ့ Republican Duke သမ္မတလောင်း JD Vance တို့ရဲ့စကားဆက်ပွဲဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်စောင့်မျှော်ကြည့်ရှုနားဆင်နိုင်ကြပါတယ်VOA American တန်ကဗဟုမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါအပတ်စဉ်ကန္တတစ်ခုဖြစ်တဲ့ကဘာတလောခီးတို့အစီအစဉ်မတိုင်ခင် American နိုင်ငံရေးအကြောင်းကိုကြည့်ကြအောင်ပါ Republican နဲ့ Democrat တို့သမရလောင်းတွေစကားဆစ်ထုတ်ဖို့အတွက်ပြင်နေကြပါပြီ New York မှာ CBS သတင်းဌာနကနေကမ္မကထပြုလုပ်ကျင်းပတဲ့ဒီစကားဆစ်ထုတ်ပွဲကလာမယ့် American သမရရွေးကောက်ပွဲအပေါ်မှာဘလို့တက်ရောက်မှုရှိနိုင်ပါသလဲ VOA သတင်းတောက် Veronica Bladders ပေးပို့ထားတဲ့သတင်းကိုကုအောင်အောင်ကတင်ပြပေးမှာပါ
Republican ဒုသမရလောင်း JD Vance က Democrat ဒုသမရလောင်း Tim Walz နဲ့အော်တိုဘာ3ရက်အင်္ဂါနေ့မှာကျင်းပမယ့်စကားဆက်ထုတ်ပွဲအတွက်အစင်းလေးဖြစ်နေပြီလို့ဆိုရတယ
်။ The candidacy
နဲ့လွှဲလိုက်မယ့်အစားဒါဝင်ယူနိုင်မှုအစစအရာရာဂုဏ်ယူစရာကောင်းလောက်အောင်ကြိုတင်ပြင်ဆင်ထားပါတယ်။အဲ့ဒီအဖွဲ့ကတော့ Trump နဲ့ Vance အဖွဲ့ပဲဖြစ်ပါတယ
်။
လက်ရှိမှာ Ohio ပြည်နယ်ကိုစားပြု American ထက်လွတ်တော်မှတာဝန်ယူထားတဲ့ JD Vance စကားဆက်ထုတ်ဖို့အတွက်အောက်လွတ်တော်အမတ် Tom Emmer ကကူညီနေပါတယ
်။ Talk about the economy
Donald Trump တိဆောက်ထားတဲ့စီးပွားရေးအစီအစဉ်တွေ၊နေဆက်လုံခြုံရေးကိစ္စရပ်တွေကို Harris နဲ့ Biden ကဖျက်ဆီးခဲ့တဲ့အကြောင်းတွေသူပြောလို့ရပါတယ်။ Tim Walz အနေနဲ့ဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးရှောင်လွဲပြောကျင်ရင်ပဲဖြစ်ဖြစ်ဘာမှပြန်ပြီးကောင်းကောင်းပြန်မခြေပနိုင်ဘူးဆိုရင်ကိုယ့်ဘက်ကသူ့ကိုဖိပြီးပြောရုံပါပဲ
။ Minnesota ပြည်နယ်အုပ်ချုပ်ရေးမှူးလည်းဖြစ်တဲ့ Tim Walz လည်းစကားစစ်ထိုးပွဲအတွက်ပြင်ဆင်နေပြီး November 5ရက်ရွေးကောက်ပွဲအရေးကြီးပုံကိုအခုလိုပြောရတယ်
It's all on the line.
နောက်လေးလအတွက်သာမဟုတ်ပါဘူး။နောက်အနှစ်40အတွက်အဆုံးဖြတ်ပါ
။ Tim Walz အနေနဲ့အမျိုးသမီးတွေဒရေသားဖျက်ချခွင့်ရှိရေးနဲ့ပတ်သက်လို့အခိုင်အမာခုခံခြေပတ်မှာဖြစ်တယ်လို့ပညာရှင်တချို့ကသုံးသပ်ပါတယ်။
Vance may be pressed on
Trane ne de lenga lo ma de da phet cha win da si de ubri go chein do twin lamat ye thu pya dan da myin ma ne patat pi Vance ko phi byo lein me tin ma de
dai me le thu tamara lawn ni ane ne mu ara bai ne patat pi ro a the sei cha pya swin nei la bu ro me san na shin ni ane ne myo lein lo me ya bu lo so wa de
The debates are always more show than
there. So, what's the way to go to the lounge? You do, Sansa, get an Yuma. The change at him at the pay, and we're going to go to the lounge. We're going to go to
the lounge. The guys are going to go to the lounge. The guys are going to go to the lounge. The guys are going to go to the lounge. The guys are going to go to the lounge. The guys are going to go to the lounge. The guys are going
ကိုအောင်တင်ပြခဲ့တာပါအခုတော့ကမ္ဘာတစ်လောကီးတော့အစီအစဉ်အလှည့်ရောက်ပါပြီအီတလီနိုင်ငံဟာကမ္ဘာလက်ခီးတွေအများဆုံးသွားတဲ့နေရာတွေတဲကတနေရာပါရောမောင်မြို့မှာရှင်းအောင်အဆောက်အဦနဲ့အတူနာမည်ကြီးတာကတော့အီတလီရေခဲမုံပါအီတလီလိုဂျယ်လာတိုလို့ခေါ်တဲ့ရေခဲမုံအကြောင်းသိကောင်းစရာတွေကိုမှတ်စုမြတ်မှုနဲ့အတူသွားပြီးတော့ကြည့်ကြအောင်ပါ
ပောင်း ထောင် ချီ တက် တန်း ရှိ တဲ့ ရှေး ဟောင်း အဆောက် အဦး တွေ ရှေး ဟောင်း ပစ္စည်း တွေ ကြောင့် ရောမ မြို့ ရော လို့ သိ ကြတဲ့ အီတလီ နိုင်ငံ ရောမ မြို့ ရော စီ ကို နိုင်ငံ ဆောင် က ကမ္ဘာ လက် ခီး တွေ လာလည် နေ ကြတာ ပါ ရောမ မြို့ ကို ရောက် သွား သူ တိုင်း ရှေး ဟောင်း အဆောက် အဦး တွေ နဲ့ အတူ နေရာ အနှံ့ မှာ တွေ့ ရတာ ကတော့ ဂျယ်လာတို ဆိုင် တွေ ဖြစ် ပါတယ် ဂျယ်လာတို ဆို တာ ကတော့ အီတလီ လို ရေ ခဲ မုံ လို အဓိပ္ပာယ် ရ တာ မဟုတ် ရေ ခဲ မုံ ရောင်း တဲ့ ဆိုင် တွေ ဖြစ် ပါတယ် နိုင်ငံ တကာ မှာ လည်း နာမည် ကျော် လှ တဲ့ အီတလီ ဂျယ်လာတို ရေ ခဲ မုံ တွေ ကို ရောမ မြို့ ကို ရောက် လာ သူ တိုင်း စား ကြည့် ခြင်း ကြ တာ မဟုတ် ဆိုင် မှာ ဝယ် ယူ နေ သူ တွေ ဆိုင် ပြင် မှာ ရ တာ ခံ စား နေ သူ တွေ ကို မြင် တွေ့ ရ နိုင် မှာ ဖြစ် ပါတယ် ရောမ မြို့ တော် တွေ က ရှေ့ အကြ ဆုံး ဂျယ်လာတို ရေ ခဲ မုံ ဆိုင် တွေ တွေ က တစ် ဆိုင် က တော့ ဂျိုလီဒီ ဆို တဲ့ ရေ ခဲ မုံ ဆိုင် ဖြစ် ပါတယ် နိုးထွက် ပစ္စည်း အယောင် ဆိုင် အဖြစ် 19 ရာစု နှောင်း ပိုင်း မှာ တွေ က စာ တင် ဖွင့် ခဲ့ တဲ့ ဆိုင် ဖြစ် ပြီး တော့ ဒုတိယ ကမ္ဘာ စစ်ကြီး ပြီး ချိန် မှာ တော့ ရောမ မြို့ တော် တွေ က လူသစ် အများဆုံး ရေ ခဲ မုံ ဆိုင် တစ် ဆိုင် ဖြစ် လာ ခဲ့ ပါတယ်
Roma è la città italiana dove c'è più turismo di tutti quanti, quindi gira un
Italy ma Roma မြို့ ကကဘာလက်ခီးသွားဧည့်သည်အများဆုံးလာတဲ့မြို့ဖြစ်ပါတယ်။ဧည့်သည်တွေရောမမြို့ကိုရောက်လာကြပြီးဆိုတော်တော်များများကဂျယ်လက်တိုစားကြင်ကြတယ်လေ။ယာရီဥလူကလည်းပူတာကိုအရသာကောင်းကောင်းဂျယ်လက်တိုရေခဲမုံစားရတယ်ဆိုတာသူများတွေနဲ့မိတ်ဖွဲ့နိုင်တာနဲ့အတူတူပါပဲ။ကိုလိုပဲလမ်းပေါ်မှာရေခဲမုံစားနေကြသူတွေနဲ့ရင်းရင်းနှီးနှီးအားရပါရအတူစားပြစ်ကြတယ်မဟုတ်လားဗျ။
တခြားရေခဲမုံတွေနဲ့အီတလီဂျလာတိုရေခဲမုံဘာကွာတယ်လဲဆိုရင်တော့ရေခဲမုံထဲမှာပါဝင်ပစ္စည်းတွေဖြစ်ပါတယ်။အီတလီဂျလာတိုရေခဲမုံတွေမှာနို့မလိုင်းထက်နို့ကိုပိုများများထည့်လုပ်ထားသလိုကျဲဥအနှစ်မပါတာကတခြားရေခဲမုံတွေနဲ့မတူတဲ့ထူးခြားမှုဖြစ်ပါတယ်။
Actually, most of the time I prefer the fruit flavors, not really sweet like some
like cherry ရေခဲမုံစားတိုင်းအယမ်းမချိုတဲ့အသီးအရသာမျိုးစားပစ်တာများပါတယ် cherry သီးပန်းသီးရှောက်သီးစားတဲ့အရသာမျိုးစားပစ်ပါတယ်အခုတော့ကိုကိုမုံရောထားတဲ့ hazel သီးအရသာနဲ့ငပြောသီးအရသာရေခဲမုံနှမျိုးကိုစားကြည့်နေတာပါငပြောသီးရေခဲမုံကငပြောသီးဖြော်ရည်အရသာအတိုင်းပါပဲနူးညံ့ပြီးတော့စားလို့သိပ်ကောင်းပါတယ်Jolity ရေခဲမုံဆိုင်မှာမျိုးဆက်၄ခုမြောက်မိသားစုအဆက်ဆက်လက်ဆင့်ကမ်းလာကြတဲ့အရသာမျိုးစုံရေခဲမုံတွေရနိုင်ပါတယ်။ရောမမျိုးရဲကအထင်ကြီးရှေးရောက်ဆောက်ဦးတစ်ခုဖြစ်တဲ့ပန်တနော်နဲ့ကက်ရက်နားမှာရှိတဲ့ဆိုင်မှုအမြဲတမ်းစီကားနေပါတယ်
။ Sì, è un punto di riferimento anche perché ormai è la più vecchia gelateria.
ကျွန်တော်ရေခဲမုံဆိုင်ကရောမမျိုးရဲ့အမှတ်အသားတစ်ခုလို့ဖြစ်နေတာကမြို့မှာရှိတဲ့ရေခဲမုံဆိုင်တွေထဲမှာတက်တန်းအရှိဆုံးဖြစ်နေတာကြောက်ပါအီတလီတနိုင်ငံလုံးမှာလည်းတက်တန်းအရေးဆုံးရေခဲမုံဆိုင်ဒီဇိုင်းဖြစ်ပါတယ်။မိသားစုဆက်ဆက်လက်ဆင့်ကမ်းလှုပ်လာကြတာကဒီဆိုင်ရဲ့ထူးခြားမှုဖြစ်ပါတယ်။ရောမသူရောမသားတွေအတွက်တင်မဟုတ်ဘဲကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေရဲ့ရေခဲမုံစားခြင်းနဲ့အာတီတာကိုဖြည့်ဆည်းနိုင်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူထားပါတယ်
။ Jolity ရေခဲမုံဆိုင်နဲ့မဝေးလှတဲ့နေရာမှာ1880ခုနှစ်ထဲကဖွင့်ထားတဲ့ Gelateria Fasi ဆိုတဲ့ရေခဲမုံဆိုင်ကလည်းရောမမြို့တော်ထဲမှာရှေးအကြဆုံးရေခဲမုံဆိုင်တစ်ဆိုင်ဖြစ်ပါတယ်။ရေခဲမုံဆိုင်တဲ့တွင်မြို့ထဲမှာအများကြီးရှိနေပေမဲ့မူလတွေကလူကြိုက်များတဲ့အရသာအတိုင်းမပြောင်းမလဲလုပ်နိုင်တာကြောင့်ဒီကနေ့အထိဖောက်တဲ့မပြတ်ရှိနေတာဖြစ်တယ်လို့ Fasi ရေခဲမုံဆိုင်အကြီးအကဲကပြောပါတယ်။
Perfetta. Non viene tutti i giorni identico e però il sapore rimane uguale.perché non abbiamo mai evoluto nella
Roma ye ge mong lout de a chou sa a ti ja ye lu ma shi ba wu da ni ne da ni lout de ye ge mong ni le that tu tu ma ni ba wu ဒါပေမဲ့အနံ့အရသာကပြောင်းလဲမသွားပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကရေကဲမုန်တွေကို fashion တစ်ခုလို့ပြောင်းလဲထွင်လေးမရှိတာကြောင့်ပါဒီလောက်ထိအောင်မြင်မှုရလာစေတဲ့မူလရေကဲမုန်လုံနည်းအတိုင်းမပြောင်းမလဲတစ္ဆာရှိရှိလောက်တာကအောင်မြင်စေတဲ့လိုအပ်ချက်လို့ကျွန်တော်မှတ်ယူထားပါတယ်
သူရဲ့အဘေးစတင်ဖွင့်ခဲ့တဲ့ရေကဲမုန်ဆိုင်မှာမူလရေကဲမုန်လုံနည်းတွေတုံးပြီးတော့ရေကဲမုန်အခြားသာအစ်တွေကိုဖန်တီးနေပါတယ်သူတို့ဆိုင်မှာခွက်ထဲကတော်ထဲထည့်ဆားရတဲ့ရေကဲမုန်မျိုးသာမဟုတ်ဘဲဓာလီရေကဲမုန်ယောမမျိုးတော်ကလမ်းတွေမှာခင်းထားတဲ့ကြောက်တုံးပုံစံလုပ်ထားတဲ့ရေကဲမုန်စသဖြင့်ရေကဲမုန်ပုံစံအစုံရှိပါတယ
် Oh yeah it's so good when we walk
သိကိုရတာရှိပါတယ်ဆိုင်ထဲဝင်လိုက်တော့ဆိုင်ကအကျယ်ကြီးပဲရေကဲမုန်တွေကလည်းကောင်းမှကောင်း
အီတလီနိုင်ငံရေကဲမုန်ဆိုင်ရှင်များအသင်းရဲ့သုံးသက်ချက်တွေအရယောမမျိုးတော်ဟာအီတလီမှာရေကဲမုန်စားသူအများဆုံးမျိုးအဖြစ်နဲ့ထိပ်ဆုံးမှရှိနေပါတယ်2023ခုနှစ်အတွင်းရေခဲမုံရောင်းအား14ရာခိုင်နှုန်းကျော်တက်လာခဲ့တာဖြစ်ပါတယ
်ဘရိုမာအင်ကရီရှ်ဘာကီလိုဒီကွမ်ကီဒီဒါတီမစီယိုဒီဝဖာရဒီ
ယောမမျိုးမှာရေခဲမုံစားသူတွေပူပူများလာနေပါတယ်ကျွန်တော်တို့စည်ရင်းတွေအရဆိုရင်လဲမနစ်ကထဲဒီနေ့ထုတ်လုပ်တဲ့ရေခဲမုံပမာဏအများကြီးပူများလာပါတယ်တစ်နှစ်လုံးစာလောက်ရှိတဲ့ပစ္စတာရှိုဇီတွေဆိုရင်အခုတည်းကကုန်သွားပါပြီ
သူကတော့အီတလီဂျလာတိုရေခဲမုံလုံနည်းကိုအခြေခံပြီးတော့နီးသစ်တွေသုံးကဆန်းသစ်တဲ့အရာသားတွေကိုဖန်တီးနိုင်သူအဖြစ်စုရီတော်တော်များများရထားသူဖြစ်ပါတယ်။ရေခဲမုံလုံဖို့ပါဝင်ပစ္စည်းတွေကနေရေခဲမုံလုံတဲ့ဆက်ပစ္စည်းတွေအထိအကောင်းဆုံးကိုပဲသုံးတာကသူ့အောင်မြင်မှုရဲ့လျှို့ဝှက်ချက်ဖြစ်တယ်လို့ပြောပါတယ်။
Se tu mi dici una parola proprio un tema è la semplicità, semplicità ben fatta.
အကောင်းဆုံးရေခဲမုံဆိုတာကိုတခွန်းနဲ့ပြောရရင်ရိုးရိုးရှင်းရှင်းနဲ့ကောင်းကောင်းလုပ်ထားတဲ့ရေခဲမုံလို့ပြောချင်ပါတယ်။အဲ့ဒီအချက်ကိုကျွန်တော်တို့အမြဲအလေးထားပါတယ်။ကျွန်တော်တို့ရေခဲမုံရဲ့လျှို့ဝှက်ချက်ကဘာလဲလို့မေးရင်ကောင်းကောင်းလုပ်ထားတာကလွဲလို့တခြားလျှို့ဝှက်ချက်ဘာမှမရှိပါဘူး။
ကမ္ဘာလဲဟီးသွားဧည့်သည်တွေအလားများတဲ့အီတလီနိုင်ငံယောမမျိုးတော်မှာတစ်နှစ်ထက်တစ်နှစ်တွေရသည့်အပူချိန်ပိုပိုမြင့်တက်လာနေတာနဲ့အတူဂျလာတိုရေခဲမုန်ဆိုင်တွေလည်းရောင်းအားကောင်းနေပါတယ်။တွေရသည့်အပူဒဏ်ကိုအန်တုနိုင်အောင်လို့ရေခဲမုန်စားကျင်ကြတဲ့ယောမမျိုးသူမျိုးသားတွေသာမကနိုင်ငံဆောင်ကဧည့်သည်တွေအတွက်ပုံစံဆုံးအရသာဆုံးဂျလာတိုရေခဲမုန်ရောင်းကြတဲ့ဆိုင်တွေကလည်းနေရာအနှံ့မှာရှိနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လျုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်လျုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ကိုစာရေးသားလို့ရဆိုတော့ Facebook Messenger ကနေဖြစ်ဖြစ် email ဖြစ်တဲ့ burmese@voanews.com မှာဖြစ်ဖြစ်ပေးပို့နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်။အောက်တိုဘာ10ရက်နေ့မှာအီရန်ကအစ္စရေးကိုမစ္စရိုင်းဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တဲ့အတွက်အစ္စရေးနဲ့အီရန်ဒေသရင်းမဟာမိတ်တွေကြားဖြစ်ပေါ်နေတဲ့တစ်နှစ်ကြာပဋိပက္ခပိုကြီးမားလာစေပါတယ်။အီရန်ကဒေသဆန်တော်ရှင်အင်ကာနဲ့ညနေ9နာရီခွဲကစပြီးနိုင်ဝဲနီးပါအဆက်မပြတ်ပစ်ခတ်ခဲ့တာဖြစ်ပြီးမစ္စရိုင်းဒုံးကျည်180လောက်ပစ်ခဲ့တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်စစ်တမ်းခန့်ရတဲ့ယူကရိန်းကိုပံ့ပိုးပေးဖို့ကိစ္စဟာထိတ်တန့်ဦးစားပေးဖြစ်ပြီးနေတိုအဖွဲ့ရဲ့အင်အားအကြီးအမားဆုံးအဖွဲ့ဖြစ်တဲ့အမေရိကန်နိုင်ငံမှာဘယ်အစိုးရပဲတက်လာလာလက်တွဲဆောင်ရွက်မယ်လို့နေတိုအတွင်းရေးမှူးချုပ်တဲ့မတ်ရူတာကကတိပေးပြောကြလိုက်ပါတယ်ဒါပြန်2008ခုနှစ်ကနေတိုအဖွဲ့ခေါင်းဆောင်တွေကတိထားခဲ့တဲ့အတိုင်းယူကရိန်းကိုနေတိုအဖွဲ့ရဲ့လက်ခံဖို့လုပ်မယ်လို့ပြောပါတယ်မြန်မာနိုင်ငံမှာတော့ရေကြီးရေရှမ်းမှုဒဏ်ခံရသူတွေအတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဗဟုအရေးပေါ်အခြေအနေတုံ့ပြန်ရင်ရန်ပုံငွေရက်ကနေဒေါ်လာ4တန်းချထားပေးမယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီရန်ပုံငွေကို UNOCHA အရေးပေါ်ကုလညီဆိုင်ရာယာယီတာဝန်ခံ Joyce M. Sura ကချထားပေးတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရေပေးဒဏ်အကြီးကျယ်ခံခဲ့ရတဲ့ဗကိုးမန္တလေးတိုင်းကင်းရင်နဲ့ရှမ်းပြည်နယ်တဲကလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးမှာအထောက်အကူဖြစ်စေမယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျရစ်ကအင်ကာနဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုတော့အစီအစဉ်တွေကိုအဆုံးသတ်ပါရစေဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာ VOA News burmese@voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူအားလုံးဘေးရန်ကင်းပြီးကျန်းမာချမ်းသာကြပါစေ။ကျွန်မခင်မျိုးသက်ပါ။